很少呀。南无达达巴嘎瓦多阿拉哈多达摩达波达达，南无达达巴嘎瓦多阿拉哈多达摩达波达达，南无达达巴嘎瓦多阿拉哈多达摩达波达达。သမင်နာ55ပဲရှိတယ်နော်အရင်နေ့ကဦးဇင်းတို့ပါရကဇံသမတိတာဇံကိုကလေးဇာတရားဇံနဲ့ပတ်သက်ပြီးတော့ပြောထားတယ်ပါရကဇံဆိုတာကအခြေခံဝင်စားတဲ့ဇံကိုပါရကဇံခေါ်တယ်သမတိတာဇံဆိုတာကသုံးသက်တာသုံးသက်တဲ့ဆိုအနိစ္စဒုက္ခအနတ္တအနေနဲ့သုံးသက်တာကိုကလေးဇာတရားဆိုတာဘယ်ဇံဖြစ်ပါစေလို့ဆန္ဒပေါ်ပေါ်ခြေခံဝင်စားတာလည်းမဟုတ်ဘူးသုံးသက်တာလည်းမဟုတ်ပဲနဲ့ရိုးရိုးရတာမျိုးပေါ့အဲ့ဒီမှာဆက်ပြောစရာရှိတယ်အဲ့ဆိုတော့ဒုတိယစာပိုက်ပေါ့စာမျက်နှာ55မှာတထထပါရကဇံအစရှိသည့်တို့တွင်ယေနအချင်းပုဂ္ဂိုလ်သည်ပရမေဇာနာတိတို့လောကီပရမဇံအစရှိသည့်တို့တွင်အညတံတဘာပါတော့ဇာနံဇံကိုသမပိစိတ်တော်ဟာဝင်စား၍တတော်ထိုဇံမှဝုထာယထာမိ၍ပကိနကသင်္ခါရရောပြွန်သောသင်္ခါရတို့ကိုသမတိတ္တဝါသုံးတန်၍မေဂောမေဂောဥပါတိတော်ဖြစ်စေအပ်သည်ဟောတိဖြစ်တတသောမေဂောပရမေဇာနာတိတုတန်တံပါရကိဇာနာတရိတော်ဟောတိတဲ့အဲ့ဒါကလောကီပရမဇံသာရှိတဲ့ဇံထဲကတဘာဘာကိုဝင်စားတယ်ဝင်စားပြီးထလာတဲ့အချိန်မှာအဲ့ဒီဇံကိုသူကသုံးတန်ရင်းနဲ့ရတဲ့မဲ့ကိုအဲ့ဒီမဲ့ဟာသုံးတက်တဲ့ဇံနဲ့တူတူအပရကဇံဆိုပါစို့စို့ဥပမာပြောမယ်ဇံက၅ပါးရှိတယ်ပထမဇံဒုတိယဇံတတိယဇံစတုတ္ထဇံပစ္စမဇံဆိုပြီးတော့၅ပါးရှိတယ်အဲ့ဒါကလောကီဇံအဲ့ဒီဘုရားမဲ့မရသေးဘူးအဲ့ဒီမှာဇံ၅ပါးရထားတဲ့ပုဂ္ဂိုလ်ကသူဇံဝင်စားတဲ့နေရာမှာပထမဇံကိုဝင်စားလိုက်တယ်။အဲ့ဒါအခြေခံဝင်စားတဲ့ခေါ်တာ။အဲ့ဒါပါရကဇံပဲ။ပထမဇံပါဝင်စားတာလေ။ပထမဇံကိုသူဝင်စားတယ်။ဝင်စားနေပြီနော်။ဝင်စားပြီပါလို့မှာလေ။တတော်ဝုထာယအဲ့ဒီဇံကထားတယ်။ဘယ်ဇံကလဲ။ပထမဇံပဲနော်။အဲ့သူဇံကိုတော့မှတ်ထားအောင်ပထမဇံကထားတယ်။အဲ့မှာသူကသမတိတ္တဝါပါသုံးသက်မှလည်းဆိုအဲ့ပရမဇံကိုပဲသုံးသက်တယ်အဲ့ဆိုရင်မက်ကဘာဇံနဲ့တူတဲ့မက်ရမှာလဲပရမဇံနဲ့တူတဲ့မက်ရမှာပဲဒီတိုင်းပဲပစ္စမဇံကိုဝင်စားတယ်ပစ္စမဇံထပြီးပစ္စမဇံသုံးသက်ပြီးရလာတဲ့မက်ဆိုရင်ပစ္စမဇံနဲ့တူမှာပေါ့အဲ့ဒါကိုပါတကိဇာနာလို့သူကသုံးတယ်အခြေခံဝင်စားတဲ့ဇံနဲ့အတူမဲ့ရချင်းအဲ့ဒီမဲ့ကသောတာပတ္တိမဲ့ဆိုရင်ဇံက၅ပါးရှိမယ်ဘာဝခြေခဏလဲပရမဇံတကယ်လို့သောတာပတ္တိမဲ့ဇံက၄ပါးရှိမယ်ဆိုရင်သူဘာဝခြေခဏလဲဆိုရင်ဒုတိယဇံကိုခြေခဏလဲဒါဆိုမဲ့ကအရင်ရတာလားဇံကအရင်ရတာလားဇံကအရင်ရတာလေအဲ့ဒါကိုကြည့်သွားပြီးအခြေခံဝင်စားတဲ့ဇံတိုင်းရတဲ့မဲ့အဲ့ဆိုရင်သောတာပတ္တိမဲ့ရတဲ့နေရာမှာပရမဇံကိုဝင်စားပြီးရတဲ့ဆိုရင်အဲ့ဒီသောတာပတ္တိမှာအင်္ဂါဘယ်နှပါးရှိလဲဆိုရင်၅ပါးပဲတကယ်သောတာပတ္တိမဲ့မှာအင်္ဂါ၅ပါးရှိတာမဟုတ်ဘူးသောတာပတ္တိမဲ့ကသောတာပတ္တိမဲ့ဆိုတဲ့စကားတစ်ခုပဲရှိတယ်ဒါပေမဲ့သူအခြေခံဝင်စားတာကအင်္ဂါ၅ပါးရှိတဲ့ပရမဇံကိုဝင်စားပြီးအဲ့ဒါကိုအနေစာဒုက္ခအနတ္တနေနဲ့ရှုလို့ပေါ်လာတဲ့မဲ့ကသောတာပတ္တိမဲ့ပဲဘာဇံနဲ့တူပထမဇံနဲ့တူဒါကြောင့်အင်္ဂါဘယ်နှပါး၅ပါးအဲ့ဆိုရင်အင်္ဂါကတဖြည်းဖြည်းယောသွားရမှရှိတယ်၄ပါး၃ပါး၂ပါး၂ပါးအဲ့ဆိုရင်သောတာပတ္တိမဲ့မှာဘယ်နှပါးရပါလဲ၅ပါးရတာပဲဘာကြောင့်လဲဆိုရင်ဇံကြောင့်အဲ့ဒီဇံမှာလည်းပဲသုံးသက်လို့လားဆိုတော့မဟုတ်ဘူး။ဘာကြောင့်ဝင်စားခဲ့လို့ မရောစေနဲ့နော်အခုပါဆိုတော့တမတိတော်ကိုထက်သွားအောင်မှာဒီပုံစံပဲဘာကွာမလဲဆိုရင်ဇံဝင်စားတာနဲ့ဇံမဝင်စားတာကွာမှာရမယ်နော်အခုပါလဲပါရဂိဇံအခြေခံဝင်စားတဲ့ဇံနဲ့တူတဲ့မဲကိုရအဲ့ဒီမဲတိအခြေခံဝင်စားထားတဲ့ဇံနဲ့တူတူပဲအဲ့ဒါကိုပါဇံခေါ်လဲဆိုရင်ပါရဂဇံပြီးရင်ဘာလာမလဲဆိုရင်သမတိတဇံပေါ့အဲ့ဒါဇာမျက်နှာ56ကိုကျောင်းသွားပြီပါဏနောက်တစ်ခုပြောပါအောင်မယ်တဲ့ဝိပဿနာပါရဂံဝိပဿနာရဲ့အခြေခံဖြစ်တော့ကိဉ္စီတဇံတခုသောဇာနံဇံဒီသစေနတိအကယ်၍မရှိအပ်နဲ့ကေဝလံဇံဝင်စားခြင်းမဖက်တသက်အဲ့ဒါသူဇံဝင်စားခဲ့တာမရှိဘူးသူကဒါပေမဲ့ဇံရနေတာတော့ဟုတ်တယ်ဇံရတဲ့ပုဂ္ဂိုလ်တိုင်းဇံဝင်စားနေတာမဟုတ်ဘူးเนาะအဲ့ဒါကိုတော့သိထားအောင်ဇံဝင်စားတဲ့ဆိုတာကအေးအေးနာနာနေနေနေခြင်းတဲ့ချိန်မှဇံဝင်စားတာအဲ့ဆိုတော့အခုကဇံဝင်စားတာတော့မဟုတ်ဘူးတဲ့ဒါပေမဲ့ပရမေဇာနာတိတို့ပရမဇံအစရှိတိတို့တွင်အညတရံတပါပါတော့ဇာနံဇံကိုသမတိတော်သုံးတက်ရွေးဆိုပါအနိစ္စဒုက္ခအနတ္တနေနဲ့သုံးတက်တာသူဇံဝင်စားထားတာလားဒါပေမဲ့သူဇံမရထားဘူးလားဇံမနဲ့ပါရလားဆိုရင်၅ပါးစလုံးအဲ့ဒီမှာထူးခြားချက်ကခုနကဇံကိုဝင်စားအဲ့ဒီဇံကိုအနိစ္စဒုက္ခအနတ္တပြန်ရှုဝင်စားတဲ့ဇံကိုပဲရှုတယ်အခုကဇံကိုမဝင်စားဘူးဘာလို့တာလဲဆိုရင်ဇံကိုနေစာဒုက္ခအနတ္တအနေနဲ့ရှုတယ်ဆိုပါစို့ဥပမာသူဇံ၅ပါးရထားတဲ့ပုဂ္ဂိုလ်ဥဒုဇင်ပဲရထားတာ၅ပါးအဲ့တော့သူကြိုက်တာကိုသူဝင်စားမယ်ဟုတ်ဝင်စားမှာမဟုတ်ပါဘူးဆင်ခြင်သုံးသပ်မယ်သို့မဟုတ်အနေစာဒုက္ခအနတ္တရှုမယ်ပေါ့ဆိုပါစို့တာတရားဇံကိုအနေစာဒုက္ခအနတ္တရှုမယ်ဆိုရင်သောတပတ္တိမဲရမယ်ဟုတ်လားအိသဒုက္ခနတမရှိဘဲနဲ့မဲ့မရဘူးအတ္တမသိတော့ဆိုပါလေအိသဒုက္ခအနတ္တရှုတဲ့အတွက်မဲ့ကောဥပ္ပါဒိတော်ဟောဒီမရတာလေမဲ့ရတယ်ဒါမဲ့သူပြောတာအညတရံဇာနံဘယ်ဇံလို့သူမပြောထားဘူးတကယ်လို့တဲ့အဲ့ဒီပုဂ္ဂိုလ်ကဇံ၅ပါးရထားတဲ့ပုဂ္ဂိုလ်တမက်တဖို့လူချင်းလို့ဇံ၅ပါးထဲမှာအစဉ်ပြေတဲ့ဇံတစ်ခုဖြစ်တဲ့တတိယဇံကိုဝင်စားတာမဟုတ်ဘူးတတိယဇံကိုဘာလို့မှလဲအနေစာဒုက္ခအနတ္တရှုလို့သောတပတ္တိမဲ့ရခဲ့မဲ့ဆိုရင်အဲ့ဒီသောတပတ္တိမဲ့ဒီဇံကဘယ်နှပါ၃ပါးပဲအဝင်စားတာလားမဟုတ်ဘူးနော်၃သက်တန်နဲ့ဝင်စားတာမတူဘူးအနေစာဒုက္ခအနတ္တရှုတာကတိတံဘယ်ဟာမဆိုသူရှုလို့ရတယ်ဟုတ်တယ်မလားအဲ့ဒါကဘာလဲဆိုတော့သမတိတဇံသမတိတဆိုပါလေနေစာဒုက္ခအနတ္တနေနဲ့ရှုမှတ်တာဒါဆိုသူပရမဇ္ဇံကိုရှုရင်အဲ့ဒီသောတပတ္တိမဲ့ဒီအင်္ဂါဘယ်နှပါ၅ပါးပေါ့ဒုတိယဇ္ဇံရှုရင
်
၄ပါးဝင်စားထားတာလားမဟုတ်ဘူးယထာတာကိုရှုတာခုနကပါလေဝင်စားတာဝင်စားတာကိုပဲရှုတာမတူဘူးနော်ပရမဇ္ဇံကိုဝင်စားတယ်ပရမဇ္ဇံကိုပဲရှုတယ်အခုကဘယ်ဇံကိုမှမဝင်စားဘူးအစဉ်တရားကိုရှုတယ်ဟုတ်တယ်မလားအဲ့ဆိုရင်အဲ့ဒါလည်းပဲ၅မျိုးရမှာပေါ့ပထမဇံကိုရှုရင်အင်္ဂါ၅ပါးဒုတိယဇံရှုရင်အင်္ဂါ၄ပါးအဲ့ဒီတန်သွားရုံပဲပြီးတော့နောက်တစ်ယောက်ပါဏနောက်တစ်ခုပြောပါဦးမယ်ရထချင်းခါ၌ယံကင်စိတဇံတခုသောဇာနံဇံကိုတမပိစိတ်တော်ဝင်စားတယ်နောက်တယောက်လာပြီနော်အမှန်မရှိဇံတခုကိုဝင်စားတယ်ဆိုတော့ဇံ၅ပါးထဲကကြိုက်တဲ့ဇံကိုသူဝင်စားမယ်တဲ့တတော်ထိုဇံမဩထာယထပီး၍တဲ့အညတရံတဘာဘာသောဇံကိုတမသိတော်ဝါသုံးတန်၍တတိထနောပရမဆုံးပါရဂဇံကသူဝင်စားတဲ့ဇံကိုပဲအနေစာဒုက္ခအနတ္တရှုတာသမတိတဇံကယထတဲ့ဇံတခုခုထဲကကြိုက်တဲ့ဇံကိုသူအလေးစားဒုက္ခအနတ္တရှုတာအခုနောက်တစ်ယောက်ကြတော့အဲ့လိုမဟုတ်တော့ဘူးဇံကိုဝင်စားတယ်ဝင်စားတာကတခြားနေစားဒုက္ခအနတ္တရှုတာကတခြားဥပမာဆိုပါစို့ဝင်စားတာကပမာဇံ နေစာဒုက္ခနာတ္တရှုတာကဒုတိယဇန်ဖြစ်ဖြစ်နေပဲဘယ်ဇန်လို့သူပြောလို့မရဘူးဒါနဲ့သူပြောထားတာဇန်ကိဉ္စီဇာနံဘယ်ဇန်လို့သူမပြောထားဘူးတမပိစိတော်ဟာဝင်စားတယ်တတော်ထိုဇန်မှာဩထာရထားပြီးတော့အဲ့ဒီဇန်ကိုဝင်စားတာမဟုတ်ဘူးအញ្ញတရံတမပိတော်ဟာဘယ်ဇန်လို့သူမပြောထားပဲနဲ့အနိစ္စဒုက္ခအနတ္တရှုတဲ့အတွက်မေဃဥပါတိတော်ဟောတိမဲ့ပေါ်လာတယ်တရားပုဂ္ဂိစတရားဝတ္တေနပုဂ္ဂိုလ်ရဲ့စန္ဒာတိုင်းပဲတဲ့ဆိုပါစို့သူနှစ်ခုလောက်ထားတယ်နော်တစ်ခုကဇံဝင်စားတယ်တစ်ခုကလိစ္ဆာဒုက္ခအနတ္တရှုတယ်ဥစဉ်ဥပမာနဲ့ပြောမယ်ပထမဇံကိုသူဇံဝင်စားတယ်ပထမဇံကထပြီးဒုတိယဇံကိုအနိစ္စဒုက္ခအနတ္တရှုတယ်အဲ့ဒီပုဂ္ဂိုလ်ကသူစိတ်ကြိုက်ပဲနော်ဘယ်နှစ်ခုလောက်ထားလဲသူနှစ်ခုလောက်ထားတယ်နော်ပထမဇံကိုဝင်စားတယ်ဒုတိယဇံကိုအနိစ္စဒုက္ခအနတ္တရှုတယ်သူဘာဇံကိုလိုချင်လဲသူသဘောပဲအဲ့ဒါပုဂ္ဂိစတရားပဲဒုတိယဇံကိုသူလိုချင်လဲဆိုရင်ဒုတိယဇံနဲ့တူတဲ့မဲ့သူရမှာပဲအဲ့ဒါအဲ့ဒီမဲ့ဒီအင်္ဂါဘယ်နှပါရှိမှာလဲ၄ပါးပဲရှိမှာတကယ်လို့သူဝင်စားခဲ့တဲ့ဇံနဲ့တူတဲ့မဲ့ရမယ်ဆိုရင်၅ပါးအင်္ဂါဝင်ပြောတာတော့မဲ၅ပါးပု၅ပါးပြောတာမဟုတ်အဲ့ဒီမဲမှာအင်္ဂါ၅ပါးသုံးမဟုတ်၄ပါးအဲ့ဆိုရင်၃ယောက်ပေါ်သွားတယ်ပထမတစ်ယောက်ကသူဝင်စားတဲ့ဇံကိုပဲနေစာဒုက္ခအနတ္တရှုတယ်အဲ့ဒါဝင်စားတဲ့ဇံနဲ့တူတူဇံကတူတူရမယ်ဆိုပါစို့အဲ့ဒါသုံးစလုံးဦးဆုံးပေါင်းပြောမယ်အရင်ဒီနေ့ကပြောထားပြီသားပါရကအခြေခံဝင်စားတာသမတိတာအခြေခံဝင်စားတာမရှိဘဲနဲ့လိစ္ဆဒုက္ခနတ္တရှုပြီးရတာနောက်တစ်ယောက်ကပုဂ္ဂလိစ္ဆတရားအခြေခံဝင်စားတယ်ထတယ်ဒါပေမဲ့နောက်ထပ်လိစ္ဆဒုက္ခနတ္တရှုတာကအခြေခံဝင်စားတာမဟုတ်ဘူးတခြားတစ်ခုကိုသူလိစ္ဆဒုက္ခနတ္တရှုတယ်ဘယ်နှယောက်သုံးယောက်အဲဆိုရင်တယောက်စီပြောမယ်ပထမတယောက်ကဇန်ထဲမှာကြာဖူးကြမယ်အကောင်ဆုံးကပင်စင်မစ္စအဲ့ဒါသူပိစိမဇံကိုဝင်စားတယ်။ပိစိမဇံထပြီးပိစိမဇံကိုပဲအနိစ္စဒုက္ခအနတ္တရှုမဲ့ဆိုရင်အဲ့ဒီသောတာပတ္တိမဲ့ကဘာဇံနဲ့တူပိစိမဇံနဲ့တူ။ဘာကိုအခြေခံဝင်စားလို့လဲ။ပိစိမဇံဝင်စားအဲ့ဒါကိုပါရကဇံခေါ်တယ်။တခြားနဲ့တော့တူလို့မရဘူး။သူဝင်စားသူရှုတာကိုပဲရမယ်။နောက်တစ်ယောက်ကဇံဝင်စားဖို့ဒါမဲ့ဇံကတော့ရထားတဲ့နော်ဒုက္ခဝတ္တကမဟုတ်ဘူးနော်ဒုက္ခဝတ္တကဆိုတာကဇံမရထားတာအခုကဇံရပြီသားမဲ့မရတာဟုတ်တယ်မလားအဲ့ဒီနှစ်မျိုးနည်းနည်းတော့ကြွအောင်လုပ်တာအခုကဇံရထားတယ်မဲ့မရသေးဘူးဒါမဲ့ तू ဇံဝင်စားနေလားဆိုတော့မဝင်စားဘူးဒါမဲ့မရထားဘူးလားရထားတယ် तू အနိစ္စဒုက္ခနတ္တနေနဲ့ရှုတဲ့နေရာမှာကာမကိုရှုတာလည်းရှိတယ်တေဝမကသင်္ခါရဆိုတော့ခေါ်တယ်ကာမမရှုဘူးဘာရှုမှလဲအခုဇံကို तू ရှုမှာဝင်စားနေလားမဝင်စားဘူးကြည့်သူစိတ်တဇံကိုဝင်စားမယ်အဲစိတ်တဇံကိုသူအနိစ္စဒုက္ခအနတ္တရှုမယ်ဆိုပါစို့တတိယဇံကိုသူအနိစ္စဒုက္ခအနတ္တရှုမယ်ဆိုရင်အဲ့ဒီတတိယဇံနဲ့တူတဲ့မဲ့ပေါ်မှာပဲဘာကိုရှုလို့လဲဒါပဲလေသူ့ရှုလို့သူပေါ်တာလေအဲ့ဆိုရင်အဲ့ဒီမဲ့ဒီအင်္ဂါဘယ်နှပါ၃ပါးပဲပေါ့အဲ့ဒါကိုပါလဲသမတိတဇံဇံဝင်စားတာမဟုတ်ဘူးအဲ့ဆိုရင်၅မျိုးထွက်လာမှာပေါ့သူစိတ်တဇံဝင်စားမှာမို့လို့ဇံကငါးပါးဖြစ်လာတာလေလူရဲ့စိတ်ချက်တွေတချို့အောင်ပိစမဇံဘုံဝင်စားပြီးမရရင်ပိစမဇံနဲ့တူတယ်မဲပဲရမှာပေါ့အဲ့ဒီဘုံတော့တစ်ခြားသူမလုပ်တော့ဘူးလေတောတပတိမဲ့နှခါမဖြစ်တာဟုတ်တယ်မလားတက္ကရာပြိမဲ့ဖြစ်မဲ့အနာဂမိဖြစ်မဲ့ဒါပေမဲ့ပုဂ္ဂိုလ်ကမတူရဘူးဗျာဒီပုဂ္ဂိုလ်ကပိစမဇံဝင်စားပြီးမဲ့တခြားပုဂ္ဂိုလ်ကပိစမဇံဝင်စားတာရှိတယ်လို့ဇံက၅ပါးတော့ကျောင်းမသွားဘူးအဲ့ဆိုနှစ်ယောက်ရသွားတယ်နောက်တစ်ယောက်ကျတော့နှစ်ခုစလုံးလုပ်တယ်တစ်ခုကဥပမာပထမဇံကိုဝင်စားတယ်ပြီးတော့ပထမဇံနေထပြီးတော့ပထမဇံကမကောင်းဘူးဗျာဘာလို့အင်္ဂါတွေများရှုပ်ရှက်ခတ်နေတယ်အဲ့ဆိုရင် तू အနိစ္စဒုက္ခနတ္တရှုမှာကပိစမဇံကို तू ရှုမယ်တူလားဝင်စားတာနဲ့ရှုတာမတူဝင်စားတာကဇံတော့ရှုတာကဉာဏ်တော့အဲ့ဒါတတိထအောင်အခုကပါလဲသောတာပတ္တိမဲ့အကျယ်ဖြစ်လာပုံကိုပြောတဲ့နေမှာဉာဏ်ကြောင့်ပြောတာဟုတ်တယ်မလားယထာရကဇံဝင်စားတာလဲဇံပဲဒါပေမဲ့သူ့မှာရှုเสียကကာမကိုသူဆင်းမရှိဘူး ဇန်ထဲမှာပင်စမဇန်ကိုသူရှုချလိုက်တယ်အနိစ္စဒုက္ခအနတ္တဝင်စားတာကဘာဇန်ပထမရှုတာကအစဉ်ဘာဇန်ရမှာလဲဘယ်ရမယ်လို့ပြောလို့မရသေးဘူးနော်သူရဲ့ဆန္ဒကမဲ့မှာမဲ့မှာဇန်ကသူ၅ဘာဇန်ရပြီသားနော်သူရှုတာဇန်ရှုတာမဟုတ်ဘူးနော်မရောစင်နဲ့သူရထားတာကဇန်၅ဘာဇန်လုံးအဲ့ဒီဇန်နဲ့ပတ်သက်သူလိုချင်စိတ်လဲဥမာမရှိဘူးသူလိုချင်တာကဘာလဲမဲ့အဲ့ဒီမဲကသူကြိုက်ရပေါ်လိုက်မယ်ကြိုက်တာကနှစ်မျိုးပဲရှိတယ်ဒီမှာအခြေခံဝင်စားတဲ့ပထမနဲ့တူမလားသူမဟုတ်အနိစ္စဒုက္ခနတ္တရှုတဲ့ပင်စမနဲ့တူမလားသူစိတ်ကြဆိုပါစို့အဲ့ဒီမှာပထမကသောမနတ္တနဲ့ရှင်တဲ့အတွက်အစင်နေတဲ့အတွက်သူအဲ့ဒါကိုမကြိုက်တော့ဘူးအစင်ပါရမယ်ပစ္စမနဲ့တူတဲ့သောတာပန်ဒီမဲ့အရာအဲ့ဒါပုတ်ကလစ္စတဲ့သူရဲ့ဆန္ဒတိုင်းရတာနှစ်ခုထက်မှတစ်ခုရာကိုရမယ်ခုနကပုတ်ကတစ်ခုစီတစ်ခုစီတစ်ခုစီပဲလောက်တယ်ပထမတစ်ယောက်ကဝင်စားတာဝင်စားတာကိုပဲရတာဒုတိယတစ်ယောက်ကဝင်စားတာမဟုတ်ဘူးရှုတာရှုတဲ့အတိုင်းရတယ်နောက်တစ်ယောက်ကဝင်လဲဝင်စားတယ်ရှုလဲရှုတယ်သူကြိုက်တာရမယ်ရပြီလားသုံးယောက်အဲ့ဆိုရင်အဲ့ပါဠိကတော်တော်ပြီးသွားပြီ။အောက်ကိုတော်တော်လေးကိုရောက်သွားပြောမှာပေါ့။အဲ့ဒီတည်းမှာသူကဒီပါဠိကြည့်မြင်နေတော့ဦးစင်းဒီတိုင်းမှာအလုပ်ပဲပြောတာကိုကောင်းမှာပါဠိကြည့်ရတာမျက်စိရှောက်တယ်မလား။ဟုတ်တယ်မလား။အဲ့ဒီမှာသူကတချို့စောတကတက်เสียရရှိတယ်။ဆိုပါစို့ဇန်ဝင်စားပြီးညံပေါ်တဲ့နေရာမှာဘာဇန်ရမလဲ။ဘာဇန်နဲ့တူတဲ့ညံပေါ်မလဲပေါ့။အဲ့ဒီမှာသူကပြုတ်ပြန်လာတာရှိတယ်။သူကဇံရဲ့သဘာဝပရမဇံနဲ့ပစ္စမဇံဘယ်ကပိုအားကောင်းလဲ။အဲ့ဆိုပစ္စမဇံအားကောင်းရင်ပစ္စမဇံဖက်ကိုပဲလိုက်ဖို့များတယ်။အဲ့ဆိုသူကနှစ်ချက်ထုတ်ပြတယ်။တစ်ချက်ကဘာလဲဆိုတော့သူဝင်စားတယ်။ဝင်စားတဲ့ဇံကဘာဇံလဲဆိုရင်အနိစ္စဇံ။အနိစ္စဇံကဘာပရမဇံ။အဲ့မှာသုံးသပ်တာကပစ္စမဇံအဲ့ဆိုဘာရမှာလဲ။ပစ္စမဇံမရဘာလို့လဲဇံရဲ့အစွမ်းကိုကမြင်နေလို့တဲ့။နောက်တစ်ခုကသုံးသက်တာဟိုဝင်စားတာကပစ္စမဇံသုံးသက်တာကပထမဇံမတူဘူးနော်သုံးသက်တယ်ဆိုပါလေအနိစ္စဒုက္ခအနတ္တရှုတာကိုပြောတာနော်သဘောပေါက်မှာနော်သုံးသက်တယ်ဆိုတခြားမဟုတ်နော်အနိစ္စဒုက္ခအနတ္တခုနကတယောက်ကဝင်စားတာကပစ္စမဇံဝင်စားတယ်ရပြီပြီပြီအဲ့ဒီယောက်ပြောမှပြင်ပါဇံရဲ့တဘာဝအရာမြင့်တာကိုပဲလိုက်တာဘာကြောင့်ဆိုတော့ဘလောကဘာဝတော့ဇန်ကအရင်ကောင်းလို့တဲ့ဒါဆိုရင်ဆိုပါစို့နှစ်ယောက်ထုတ်မယ်နှစ်ယောက်ပဲရှိမယ်ရှိတာပထမဇန်ကိုသူဝင်စားမယ်ဟုတ်တယ်မလားဝင်စားတာကပထမဇန်ပစ္စမဇန်ကိုအနိစ္စဒုက္ခနတ္တရှုမယ်ဆိုရင်ရှုတာကသမတိတခေါ်တယ်ဝင်စားတာကပါရကခေါ်တယ်အဲ့ဆိုရင်သူဘာမဲ့ရမှာလဲပထမဇန်ရမှာလားသမဟောပစ္စမဇ္ဇနဲ့တူတဲ့မရမှာလား။ဘာကြောင့်ဇံကအာကောင်းလို့အဲ့မှာပါရကမပါဘူးလားဆိုတော့ပါရာပေါ့သူအခြေခံဝင်စားတာပဲ။အခုနောက်ထပ်အခြေခံဝင်စားတာကိုဇံကြည့်မယ်။အခြေခံတိုင်းအတိုက်သွားတာမဟုတ်ဘူးတဲ့။ဆိုပါစို့အခြေခံကဘာကိုဝင်စားမလဲဆိုရင်ပင်စမပစ္စမဇ္ဇံကိုအခြေခံဝင်စားတယ်။ရှုတာကပရမအနိစ္စဒုက္ခအနတ္တရှုတယ်ဘာဇံကိုနဲ့တူတဲ့မဲ့ကိုရမှာလဲပစ္စမဇံနဲ့တူတာပဲဘလို့ပဲရှုရှုတယ်သူကအခြေခံဝင်စားတာကပထမဝင်စားတယ်သုံးသက်တာကပင်စမဆိုပင်စမနဲ့တူတယ်ပြီးတော့အခြေခံဝင်စားတာကပင်စမသုံးသက်တာကပထမဘာဝရမှာလဲဘာကြောင့်လဲဆိုရင်ဇံအားကောင်းတယ်အဲ့ဒါတမျက်နှာလုံးပြီးသွားတာပြီးသွားရောနုံးတဲ့ဒီနေ့ပြောနေအာရှုပ်ရှက်ခက်နေဒါဆိုရင်တဲ့နောက်တစ်ယောက်ကဘာလို့ဆိုတော့ဒုက္ခဝိပဿကဆိုတာရှိတယ်ဗျ။ဒုက္ခဝိပဿကဆိုတာဇံဘာမှမရှိဘဲနဲ့တရားအားထုတ်တဲ့ပုဂ္ဂိုလ်ဒုက္ခဆိုတာ၆ကပ်နေတာပြောတာ။ဒါဆိုဇံဘာမှမရှိတဲ့ပုဂ္ဂိုလ်တရားအဲ့ဒီမဲ့ကိုဝင်စားတဲ့နေရာမှာဘာဇံတွေနဲ့တူတဲ့မဲ့ရမှာလဲ။မေးစံဖြစ်လာအောင်ခုနကကြောဇံရပိသားလေဇံရတဲ့ပုဂ္ဂိုလ်ပြောစရာမလိုသူဘာဝဲရှုရလဲဇံကိုပဲအနိစ္စဒုက္ခအနတ္တဝင်စားတဲ့ဇံပဲဖြစ်ဖြစ်ရှုတဲ့ဇံပဲဖြစ်ဖြစ်ဘာဝဲရှုရလဲ
ဇံဝဲရှင်အဲ့ဒါဒုက္ခဘက်ကဘာရှုမှလဲဆိုအောက်ကိုရှုရမှာကာမကိုရှုရတယ်သူမှရှုစရာဇံမရှိဘူးကာမရှုတဲ့နေရာမှာဘာလို့ဆိုတော့ဝဋ္ဌာနာကာမိနေဝိပဿနာဆိုတာကြာခူးကြပါတယ်အဲ့ဒါဘာဉဏ်ကိုခေါ်တာလဲသင်္ခါရုပ္ပခာဉဏ်အနုလောမဉဏ်ထိကဘာစိတ်ပဲရှိနေတာလဲကာမပဲเนาะမဟာကုသို့ညာနာမှန်ပေရောပဲရှိနေတယ်မာကရိယာပဲပြီမာကုသို့ပြီဘာပဲလဲကာမပဲဗျအနုလောမဉဏ်ထိကကာမပဲရှိနေတယ်အဲ့ဒီဆိုရင် तू ဟာဒုက္ခဝိပဿနာပုဂ္ဂိုလ်ဖြစ်တဲ့အတွက် तू မှာဇံမရှိဘူးဇံမရှိတော့ဘာဝဲရှိရမှာလဲဝင်စားစရာမရှိဘူးเนาะအဲ့ဆိုရင်ဝိပဿနာနေနဲ့ तू ရှုမှတ်တဲ့နေရာမှာယူယူဝဋ္ဌာနာကာမိနေဝိပဿနာကိုရှုရင်းနဲ့သူမရပါပြီတဲ့အဲ့မှာဆိုရင်ဝိပဿနာနိယမေနာဝိပဿနာအထိမ့်မှန်နေနဲ့အမှန်တန်နေနဲ့ပင်စင်ကြီးကောမဲကောအင်္ဂါ၅ပါးရှိတဲ့မဲကိုပဲရနေတယ်ဗျာပင်စင်ကြီးကောဝါဆိုရင်နောက်အောက်ဆုံးစာပိုင်းမှာ56အောက်ဆုံးမှာကြည့်လိုက်ဝိပဿနာနိယမေနာပင်စင်ကြီးကောဝါမဲကောအဲ့ဆိုရင်ဘာဆံပဲရတာလဲအင်္ဂါ၅ပါးသာရှိတဲ့ဆိုတော့၄ပါး၃ပါး၂ပါးမရှိတော့ဘူးဗျာဘာပဲလဲပရမဇန်နဲ့တူတဲ့မဲ့ကိုပဲရတာဒုတိယတတိယစတုတ္ထပိစမသွားမမှန်းတဲ့သူရောက်ဘူးလို့လားမရဘူးဘူးအဲ့ဒါသုခဝတ္တကပုဂ္ဂိုလ်အလုံးစုံရရင်ပရမဇန်နဲ့တူတဲ့မဲ့ပဲဝဆိုတဲ့စကားလုံးလေးပါရင်တစ်ခုပဲအုံးလေးပဲနောက်ထပ်တစ်ခုဆိုတာမရှိဘူးအဲ့ဒါဇန်၆ကတ်တဲ့အရိယာတွေပေါ့ပြီးတော့အပိစ္စသီတာမကတိဆိုဟိုဘက်ကစာပိုင်းမှာသမပတ္တိလာဘိနောပြီးတဲ့ဇန်သမပတ်ရထားတဲ့ပုဂ္ဂိုလ်နေတဲ့ဇာနံပါရကံအကတ်တဝါဇံဝင်စားတာမဟုတ်ဘူးတဲ့ဇံကိုရထားတာမှန်တယ်ဇံဝင်စားတာမဟုတ်ပဲနဲ့ရောထွေးနေတဲ့အရာတစ်ခုကိုသင်္ခါရပေါ့ပကဏကသင်္ခါရဆိုတာဘာလဲဆိုတော့တေဘူမက၃ပုံရှိတယ်ကာမရူပအရူပဆိုပြီးတော့ကာမပြပြရူပပြပြအရူပပြပြတရားရှိမှလို့ရတာကြည့်ပဲဒါပေမဲ့အဲ့လိုရှိမှတဲ့ချိန်မှာစိတ်အခြေခံကတော့ကာမပဲဝိပဿနာမှန်ရင်ကာမပဲဒါပေမဲ့ရှိမှပုံကတော့မတူဘူးရူပကိုရှိမှတာအရူပကိုရှိမှတာကာမကိုရှိမှတာအဲ့ဒီမှာဘယ်ဇံဘယ်စိတ်လို့သတ်မှတ်ချက်မရှိပဲနဲ့ရောထွေးနေတဲ့ဟာကိုသူအနေစာဒုက္ခအနတ္တနေနဲ့ရှုလို့ပေါ်လာခဲ့မယ်ဆိုရင်တဲ့ဝိပဿနာနိယမေနေဝပင်စံကြီးကောဟောဒီအဲ့ဒီပုဂ္ဂိုလ်လည်းပဲအင်္ဂါ၅ပါးပါရှိတဲ့ဇံပဲရမှာတမပတိလာဘီနောဆိုပါလေတမပတ်၈ပါးတမပတ်၉ပါးယာထားတဲ့ပုဂ္ဂိုလ်ပဲနော်အဲ့ဒီပုဂ္ဂိုလ်လည်းပဲပရမဇံကိုပဲပရမဇံနဲ့တူတဲ့မဲ့ကိုပဲရနိုင်တာဘာကြောင့်လဲဆိုရင်ပကိဏကသင်္ခါရီသမတိတော်ဘယ်ဇံလို့သတ်မှတ်ချက်မရှိဘဲနဲ့တွေးတဲ့ဟာကိုအိဋ္ဌာဒုက္ခအနတ္တရှုချလိုက်တာအဲ့ဒီချိန်မှာဘာရရလဲမဲရတယ်အဲ့ဒီပုဂ္ဂိုလ်အလုံးစုံတွေ့ပြီးဖြစ်မှာကပရမဇံနဲ့တူတဲ့မဲ့ပဲတဲ့ဒါဆိုဒုက္ခဝိပဿကရယ်ပြီးတော့ဇံရတဲ့ပုဂ္ဂိုလ်ကဘယ်ဇံဘယ်စိတ်ဆိုတာသတ်မှတ်ချက်မရှိဘဲနဲ့ပေါ်တဲ့စိတ်ကိုအိဋ္ဌာဒုက္ခအနတ္တရှုတဲ့ချိန်မှာရလာခဲ့မယ်ဆိုရင်သူဒီအင်္ဂါ၅ပါးရှိတဲ့သောတာပတ္တိမဲ့ကိုပဲရမယ်တဲ့၄ပါး၃ပါး၂ပါးသူနဲ့မဆိုင်ဘူးတဲ့ဒါနဲ့မို့ဇံဝင်စားတဲ့ပုဂ္ဂိုလ်တွေမဲ့အနေနဲ့ရှုမှတ်တဲ့နေရာမှာသီတံရှုတတ်ဖို့လိုတယ်စီမဲ့ကမ်းမဲ့လောက်တာဟာကြည့်အပေါ်ကဖွင့်ပြူလားဖွင့်မပြူဘူးသူတို့သမပတ်၈ပါး၉ပါးကိုဘလောက်ပဲရထားရထားတွေးကြရဖို့အိသဒုက္ခနတ္တရှုရင်အလွန်ဆုံးရရင်မာမျိုးနဲ့တူတဲ့မဲ့တစ်ခုပဲလေပါရကနဲ့တူသေးလားသမ္မတနဲ့တူသေးလားဒါကြောင့်ပါရကကသူကသတ္တမမှန်သူဝင်စားတာကိုရှုရင်ဝင်စားတဲ့တိုင်းရမှာပဲအဲ့လိုဘုံဘက်နဲ့ကိုရဏနာကိုသုံးတတ်သုံးတတ်တာကိုရှုရင်အဲ့ဒီတိုင်းရမှာပဲတွေးကြရလားမဟုတ်ဘူးနော်သူတို့လမ်းရွေးချယ်ပြီးတော့ဒါကောင်းတယ်ဒါဆိုးတယ်ဆိုရွေးချယ်ပြီးမှရှုမှတ်လို့ရှုမှတ်တဲ့အတိုင်းပေါ်တာပုဂ္ဂလိစတရားလည်းဒီတိုင်းပဲသူ့မှာဝင်စားကြည့်တယ်ပြီးမှဘာဖြစ်လဲနှိစ္စဒုက္ခရှင်စရာရှိနေတာကိုနှစ်ခုရှင်ကြည့်တဲ့အချိန်မှာသူကြိုက်တာကိုပေါ်မှာပဲအခုကဇံရတာတော့ မှန်တယ်တွေးကြရပေါ်တာဟာကိုရှုထက်လိုက်တယ်အလုံးစုံရရင်သွားတာပဲအဲ့ဒါကြည့်ဦးစိတ်ရဲ့တဘာဝလောကုတ္တရာမတောင်မှဘလို့နည်းနဲ့မှစိတ်ကဲ့မဲ့တဲ့ပုဂ္ဂိုလ်တရားကိုမြင့်တင်ပေးနိုင်စွမ်းမရှိဘူးဒုတိယတတိယစတုတ္ထပိစမနဲ့တူပါလားတူလို့မရဘူးဘာဖြစ်လို့လဲပကိဏကသင်္ခါရရောထွေးနေတဲ့ဟာကိုရှုမှတ်တဲ့အတွက်ရှုပ်ထွေးတဲ့ဟာပဲရမှာပေါ့ငါးပါးရှုပ်ဆုံးမယ်လေလေးပါးရှင်းတယ်လေသုံးပါးပူရှင်းတယ်နှစ်ပါးပူတော့ရှင်းပြီတဲ့ဒါကြောင့်မို့ဦးဇင်းတို့လူလောကမှာနေတဲ့ပုဂ္ဂိုလ်တွေလည်းပဲအရှုံးနဲ့ရှင်းတည်တည်ကြကြလေးတည်ပြီးတော့ရှင်းထားဖို့လည်းလိုတယ်ပြီးတော့စေကန်းရှိဖို့လည်းလိုတယ်ဗျသမထရှုသလားဝိပဿနာရှုသလားဆိုတာကိုလည်းပဲတည်တည်ကြကြသိဖို့ဒီမှာဗာရှင်းပြတဲ့ကြားမဲရတဲ့အဆင့်ဆိုတော့ကိုယ်ဆင်းကဘာမှမဟုတ်သေးပါဘူးဒါပေမဲ့ဘာဟောဟောမဟောဟောလောက်တဲ့ချိန်မှာစေကန်းရှိဖို့တော့လိုအပ်တယ်ဗျအခုတမပတ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တော်မှာစီကံမဲ့ရှုမိတဲ့အတွက်ရလာတာအော်ဆုံးပဲအပေါ်တော့တက်လို့မရဘူးဟုတ်မဒီလူတွေကတော့ပြည်စံမရှိဘူးစီကံမဲ့ရှုတယ်ဘယ်ဇံကိုရရဘယ်မဲ့ကိုရရရတာယူမှာပဲဟုတ်တယ်မလားဒါသူ့ရဲ့ထုံးစံမှုလို့ပြောပြတာပါအဲ့ဆိုရင် तू ကပြီးသွားပြီအဲ့ဒါကဘာလဲဆိုတော့ဇံအင်္ဂါ၅ပါးကြောင့်သောတပတ္တိမဲ့တစ်ခုဖြစ်ဇံဃာ၄ပါးကြောင့်သောတပတ္တိမဲ့တစ်ခုဖြစ်ဇံဃာ၃ပါးဇံဃာ၂ပါးဇံဃာ၂ပါးကြောင့်သောတပတ္တိမဲ့ဖြစ်ပုံကိုကြည့်မယ်ဆိုရင်သောတပတ္တိမဲ့ဘယ်နှမျိုးထွက်၅မျိုးအဲ့ဆိုရင်သောတပတ္တိမဲ့၅မျိုးဆိုရင်သက္ကတမဲ့လည်း၅မျိုးအနာဂါမိမဲ့၅မျိုးအရဟတမဲ့၅မျိုးအဲ့ဒါဆိုရင်20ဟိုလည်း20အဲ့ဒါတို့အကျယ်ချက်ပုံကိုပြောပြတာဘာမှထူးထူးခြားခြားမရှိတော့ပါဘူးအခုဒီနေ့ကစောစောပြီးလိမ့်မယ်နဲ့တူတယ်ဘာမှမရှိတော့ဆိုတော့ဘာမှမရှိဘူးပေါ့အဲ့ဆိုတော့စာအုပ်နေစာမျက်နှာဆက်ခွန်မှာစာပိုက်ရေ42ကိုကြည့်မယ်စာမျက်နှာဆက်ခွန်စာပိုက်ရေ42ယထာစာရူပဝဇ္ဇံဂေရှတနုတ္တရံတထပရမတိဇာနာပေတိအာရုပိသာဘိပိသမေတရူပဝဇ္ဇံဂေရှတိအနုတ္တရံတထလောကုတ္တရာစိတ်ကိုရူပစိတ်နဲ့တူတူဘယ်လိုလဲပရမတိဇာနာပေတိပရမဇံကဘယ်နှပါပရမဇံကအင်္ဂါက၅ပါးပရမဇံ၅ပါးမရှိဘူးလေပရမဇံအင်္ဂါ၅ပါးဒါကြောင့်နုတ္တရံလောကုတ္တရာစိတ်ကိုရူပစိတ်နဲ့တူတူဆိုတော့ကုသိုလ်၅ပါးရှိတယ်လို့ပဲသောတပတ္တိမဲ့လည်းပဲ၅ပါးသက္ကရမဲ့၅ပါးအနာဂမိမဲ့၅ပါးအရဒမဲ့၅ပါးအဲ့ဒီတိုင်းသွားလို့ပြောတာအာရုပင်စာပိပင်စမေအရူပစိတ်ကိုတော့ပင်စမေဇံနဲ့တူတူမှန်လိုက်ပါတဲ့အဲ့ဒါယူတန်းမှာတော့လည်းပြောခဲ့ပြီးဘာကြောက်လဲဆိုရင်ဥပေက္ခဧကကတ္တဆိုတဲ့ဇံင်္ဂါနှစ်ပါးတူလို့ပြီးတော့ဧကတာတဝိဒံတတမပထမဒီကမေရိဒံပထမဒုတိယတတိယသတုတ္တဇံကဘယ်နှပါရှိလဲဧကတာတလေဗျာပထမဇံဘယ်နှပါရှိ7ပါးဒုတိယဇံ7ပါးတတိယဇံ7ပါးသတုတ္တဇံ7ပါးဟောမောရေးကြည့်လားလောကီထဲမှာကုသိုလ်ဝိဘေကရိယာပရမဇ္ဇဘယ်နှပါရှိ3ပါးလောကုတ္တရာမှာ10ပါးပေါင်းတော့7ပါးဒါဧကာဒတဝိဒံပဲပထမတိကဝိရိယံအဲ့ဒါပရမဇ္ဇံဇာနာမေကိကမန္တေတုတေဝိတတိဝိဒံဘဝေတေဝိတတိ23နဲ့အဲ့ဒါပါဇံပြောတာလေပစ္စမဇံပဲပစ္စမဇံကဘာတိုးလာလဲအာရုပအဲ့ဒါအာရုပင်စာပိပင်စမေလေပစ္စမဇံထဲကိုအာရုပထည့်လိုက်တော့အာရုပခုနကရှိတာက7 7တက်ကို12ထပ်ထည့်မယ်ဆိုရင်23ပေါ့အဲ့ဒါကိုသူပြောမယ်အဲ့ဆိုရင်စာဥအဝါရူပဝဆရာရူပဝဆရာဖြစ်တော့စိတ်တန်စိတ်တည်ပရမတိပင်စဝိဒအဇာနာပေရေနာပရမဇ္ဇအစရှိသော၅ပါးပြရှိသောဇံတို့၏အပြာဖြင့်ပရမဇ္ဇာနံတရာတိပရမဇ္ဇအစရှိသည်ဖြင့်ဝုစတိကေရှတိယထယူရသလိုပြောရသလိုတထထို့တူပါပဲတဲ့အနုဒရံပိလောကုတ္တရာဖြစ်သောစိတ်တန်စိတ်မှလည်းပဲ
ပရမေဇာနာသောတာပတိမေဃစိတ်တန်တရားဒိနာကေရှတိတဲ့ဘာလဲဆိုတော့ရူပမပရမဇံဒုတိယဇံတတိယဇံသတ္တဝဇံပိစမေဇံဆိုပြီးတော့ငါးမျိုးရှိတယ်လို့ပဲတဲ့လောကုတ္တရာကိုလည်းပဲပရမဇံသောတာပတိမေစိဒုတိယဇံသောတာပတိမေစိစသည်ဖြင့်ငါးပါးအတူတူမှန်လိုက်ပါတဲ့ဘာကြောင့်လဲဆိုရင်အပေါ်မှာပြောပြီးသားလေသူရှုမှတ်ပုံကွဲရင်ကွဲတယ်လို့ရမှာပဲအာရုပင်စာပြီးတဲ့အာရုပစိတ်ကိုလည်းပဲဥပက္ခေကကတယောဂေနာဥပက္ခဧကကတနဲ့ရှင်ချင်းကြောင့်ဝါရှင်တဲ့အတွဲတဲ့အင်္ဂသမတာယပင်စမေဇံအင်္ဂတူနေတဲ့အတွဲပင်စမေဇံနဲ့ကေရှတိပင်စမေဇံထဲမှာထလိုက်ပါတဲ့အာရုပစိတ်ဟာဥပက္ခဧကကတဆိုတဲ့အင်္ဂနှစ်ပါးရှိတဲ့အတွဲရူပပစ္စမဇ္ဇနဲ့အင်္ဂါချင်းတူနေလို့ပစ္စမဇ္ဇံထဲကိုထက်လိုက်ပါတဲ့အဲ့ဒါပစ္စမဇ္ဇနာဝေါ်ဟာရလေဘဒီတိတရားထောဆိုတာအရူပဇံကိုဘာဇံပဲခေါ်ပစ္စမဇ္ဇံလို့ပဲခေါ်ပါတဲ့ဒါဆိုရင်ဇံက၈ပါး၉ပါးမဟုတ်ဘူးသမပန်၈ပါး၉ပါးသာဟုတ်တယ်ဇံက၅ပါးဟာ၅ပါးပါပဲတဲ့အရူပဇံ၁၂ပါးစလုံးဟာပစ္စမဇ္ဇံတဲ့အထဝတနည်းတော်ကတဲ့ရူပစရံရူပစရပြစ်တော်စိတ်တန်စိတ်ကိုလည်းကနုဒရံလောဘပြစ်တော်စိတ်တန်စိတ်ကိုလည်းကပရမေပရမာတိဇာနာဘိတိပရမေဇာသရှိတော်ဇံပြဏပရမေဇာနာကုသလစိတ်တန်ပရမေဇာနာသောတာပတိမေကမေကစိတ်တန်တရားဒိနာယထာကေရှတိအဲ့ဒါဘာမှမဟုတ်တော့ဘူးခုနအတိုင်းပဲရူပကုသိုလ်ပရမစိတ်လို့ပြောလို့ရတယ်လို့သောတာပတိမေပရမဇံလို့ပြောပေါ့အဲ့ဒါပဲလေဘာမှမဟုတ်ဘူးလေအဲ့ဆိုရင်အဲ့ဒီပါဠိကိုဦးဇင်းတို့စာမျက်နှာ58ကိုကြော်လိုက်58မှာရှိတယ်တသမာတိတသမာဆိုတာဟာတဲ့အဲ့မှာဧကတသဝိဒံတသမာမှာတသမာဆိုစကလုံးလေးပါတယ်ယသမချင်းကြရူပောစရံရူပောစရစိတ်ကိုပရမေဇာနာပေတိပရမေဇံသာရှိတိ၌ကေရှတိဝိယယူသလိုပဲတဲ့ပရမေဇံရူပောစရစိတ်ကိုပရမေဇံသာရှိတိဖြင့်ရည်တွေ့ရသလိုအနုဒရံပေပရမတိဇာနာပေတိကေရှတိပြန်ပြောပြတာလေရူပဇံစာတဲ့စိတ်တွေကိုပရမဒုတိယတတိယသတိဖြင့်ရည်သလိုပဲလောကုတ္တရာစိတ်ကိုလည်းပထမဇံဒုတိယဇံတတိယဇံစသည်ဖြင့်ရည်လိုက်ပါတဲ့ပြန်ပြောပြတာလေအာရုပိစာပိပင်စမေကေရှတိယတမဝါဇန္နေကယောဂပိနေဧကကံပင်စတာကတ္တဝအနုတ္တရစိတ်တံသတ္တလိတဝိတံဝောစတိအဲ့ဒီလိုသာရည်တွဲမဲ့ဆိုရင်တဲ့ဧကကံပင်စတာကတ္တဝမဲတပါမှာ5မျိုးပြအဲ့ဒါမဲ4ပါဆိုတော့20ဖို့တပါမှာ5မျိုးပြဖို့လေးပါဆိုတော့20အဲ့ဒါကြောင့်သတ္တလိတဝိတံဝောစတိ40လို့ပြောတာပေါ့တဲ့အဲ့ဒါပြောဆက်ပြီးတော့ပေါ့အဲ့ဒီဘိုက်ဒီဘိုက်တော့မှာမရှိတော့ဘူးဘာဆိုတေဝိတိဝိတံပေါ်ရယ်ဆိုပြန်ပြောပြတယ်ပစ္စမဇံကိုပေါင်းထက်မယ်ဆိုရင်ပစ္စမဇံနောက်ထပ်ဘာပေါင်းထက်ပြရလဲအာရူပစေ12ပါးကိုပေါင်းထက်မယ်ဆိုရင်17တက်ကို12ထက်တော့23ဖြစ်ပါတယ်တဲ့အဲ့ဆိုတော့သာဝတိစာမျက်နှာ78တတတိန္ဒဝိတံပေါဉ္စဒွိပညာတဝိတံတထပါကမိစ္ဆာဝစေတံဧကဝိဒတံဘုဒ္ဓံတတတိန္ဒဝိတံပေါဉ္စပေါဉ္စဆိုတော့ကုသိုလ်စိတ်ပြောတာကုသိုလ်စိတ်ကတတ္တဆိုတာခွန်တိန္ဒဆိုတာ30 30နဲ့ခွန်ဘာရှိပါတယ်တဲ့ကုသိုလ်လို့ပြောခဲ့တဲ့ကတစ်ထက်မှာကုသိုလ်မရှိဘူးနှစ်ထက်မှာကုသိုလ်မရှိဘူးသုံးထက်မှာကုသိုလ်ဟာ7ပါ4 5ကုသိုလ်က9ပါအဲ့ဆိုရင်7နဲ့9နဲ့ပေါင်းရင်ဘယ်လောက်လဲ7နောက်ထပ်ဘယ်လောက်လိုရလဲ20ပဲတဲ့ရတယ်မဲအဲ့ဆိုရင်တတတိန်တဝိတံပုံဉ္စကုသိုလ်စိတ်38ပါဆိုတာသိကြသွားပြီဒီပညာသာဝိတံတထပါကပါကဆိုဝိဘက်ဝိဘက်စရဘယ်လောက်ရှိမလဲခက်ကြည့်လိုက်တင်းထဲမှာဝိဘက် မရှိဘူးနှစ်ထဲမှာဝိဘက်ဆန္ဒသုံးထဲမှာဝိဘက်ရှစ်ဘယ်လောက်ရှိပြီလဲ20နဲ့တော့23ထဲကို4 5ထက်တော့9ဘယ်လောက်လဲ30နဲ့2 32ထဲကို20ထက်တော့52ဟုတ်မှာဒီပညာသားဆိုတာဒီဆိုတာနှစ်ပညာသားဆိုတာ50 50နဲ့ကွာဒါဆိုရင်ကုန်သွားပြီလားအခုတော့စနေဘာကျန်တယ်လေအခုတော့စနေဘာပြောထားလားမပြောထားဘူးလေမပြောထားပေမဲ့ထက်ရည်လေဧကာတဧကဝိတတိဆိုတာဧကဝိသတတံဧကက1ဝိသက20တတက100အဲ့ဒီလောက်ပေါင်းမယ်121ပြည့်ရလားမပြည့်သေးမပြည့်သေးပါထက်ပါလားအခုတော့စနေပါကရိယာ20ပေါင်းကြည့်တယ်အဲ့ဆိုရင်ဘယ်လောက်လဲရည်နေနဲ့ကြားတယ်တိတတိုင်းပြောချင်တယ်ပြည့်121ပေါင်းမယ်နဲ့အဲ့ဒါကိုတော့ပြန်ပြောပြတာဒါမဲ့ထူချတာကကုသိုလ်နဲ့ဝိဘက်ပဲထူတာဘာကြောင့်လဲလောကုတ္တရာစိတ်ကြောက်ဒါကြောင့်မို့တခါကျမေးကုန်းမှမေးတတ်တယ်အကုသိုလ်စိတ်ကြောက်စိတ်တွေကပွားများလာတာလားအဲ့မှာမေးတာလေကုသိုလ်စိတ်ဘာကုသိုလ်လဲလောကုတ္တရာကုသိုလ်စိတ်အဲ့ဆိုရင်လောကီကြောက်ပွားတာလားလောကုတ္တရာကြောက်ပွားတာလဲဆိုရင်လည်းရတာပဲဘယ်လိုပဲမေးမေးလေဟုတ်တယ်မလားအဲ့ဒါကိုကြည့်မယ်သမဏ58စာပိုက်ရေ43ပါတဲ့ကေဇာနာနိဝတိနာပရကောဇံအစရှိတဲ့လိုစွမ်းပြေကနနာဝိုဒီအရေတွဲဤတို့ဝချင်းကိုကုသလဝိပကေတွေဝကုသဝိပစိတ်တို့၌သာတံဘဝတိဖြစ်သင့်တယ်အခြေခံဝင်စားတယ်သုံးသက်တယ်သုံးဖို့စိတ်ချဖြစ်တဲ့ဆိုတာဟာတဲ့ကုသနဲ့ဝိပစိတ်မှသာဖြစ်သင့်တာပါတဲ့တေသမေဝထုကုသဝိပစိတ်တို့ဤသာကနနာအရေတွဲကိုဧကဝိသတ္တကဏနာယ121ပါးရေတွဲ့ဤအင်္ဂပါဝေနအကြောင်းဖြစ်ကြောင့်ဓာတ်တင်တော်ပြလို့ဒီဟုတ်တာဖြစ်၍တဲ့တတ္တတိန်သဆိုတဲ့ဂါထာကိုရွတ်တာပါတဲ့တကယ်ကကုသိုလ်စိတ်ဝိဘက်စိတ်တွေပွားလာလို့သာ121ပါးဖြစ်ရတာပါတဲ့တခြားစိတ်တွေကြောင့်ဖြစ်တာမဟုတ်ဘူးတဲ့ကုသိုလ်မှလည်းပဲသာမန်ကုသိုလ်မဟုတ်ပါတကဇံတမတိတာဇံပုဂ္ဂလိဇတရားဆိုတဲ့ပုဂ္ဂိုလ်တွေရဲ့အစွမ်းကြောင့်ကုသိုလ်နဲ့ဝိဘဲဟာတိုးလာတာပါတဲ့အဲ့ဒါတိုးတဲ့နေရာမှာလည်းပဲဘာကြောင့်တိုးဆိုရင်လောကုတ္တရာကြောင့်တိုးတာပါတဲ့ဇံကိုဇံဝင်စားတဲ့အချိန်မှာဇံတိုးစရာအကြောင်းမရှိဘူးဘာကြောင့်လဲပရမဇံကပရမဇံပဲရှိတယ်ဒုတိယဇံကဒုတိယဇံပဲရှိတယ်အဲ့ဒီဇံကိုအလေးစားဒုက္ခအနတ္တအနေနဲ့ရှုမှတ်တာပါတို့နဲ့သောတာပတ္တိပဲကအင်္ဂါ5ပါးအင်္ဂါ4ပါးအင်္ဂါ3ပါးအင်္ဂါ2ပါးအင်္ဂါ2ပါးတို့မယ်ဒါဆိုရင်ပါရကသမတိတာပုဂ္ဂလိဇာတရားဆိုတဲ့ပုဂ္ဂိုလ်3ယောက်ကြောင့်ဇံကိုဝင်စားတဲ့အချိန်မှာမရမယ်ဆိုရင်ကုသိုလ်ရောဝိဘက်ပါဘယ်လောက်စီတိုးဆိုရင်20စီတိုးတဲ့အတွက်ကုသိုလ်20ဝိဘက်20တိုးတော့စိတ်ပေါင်းတရား21ဖြစ်ရပါတယ်ဗျာအဲ့ဆိုရင်အဲ့မှာအတ္တိအဘိဓမ္မတဝိပါဝိနိယနာမအဘိဓမ္မတသင်္ဃဝန္နနာယစိတ်တပရိစေတဝန္နနာနေတိတာတဲ့အတ္တိဤဆိုခဲ့ပြီးတော့စကားစဉ်ဖြင့်အဘိဓမ္မတဝိပါဝိနိယနာမအဘိဓမ္မရဲ့အနေတို့ကိုထင်းစွာပြရပြကြောင်းရဖြစ်ကြအဘိဓမ္မတဝိပါဝိနိမိသောအဲ့မှာအဘိဓမ္မတဝိပါဝိနိဆိုတာဝိပါဝိနိကထင်းစွာပြတာကိုပြောတာဗိဓမ္မာကျမ်းမှာပြထားတဲ့ပရမတ္တတရားတွေကိုထင်းရှားအောင်ဖော်ပြပြတဲ့ကျင့်ကအဘိဓမ္မတဝိပါဝိနိအဘိဓမ္မတသင်္ဃဟအဝန္နနာယဘာကိုဖွင့်တယ်လဲဆိုရင်ရှေးမှာရှိနေတဲ့စာအုပ်အသေးကိုဖွင့်တာဟုတ်တယ်မလားစာအုပ်သေးပါအဘိဓမ္မတသင်္ဂျူအဲ့ဒါကြောင့်ဗိဓမ္မတသင်္ဃဟဝန္နနာယဝန္နနာဆိုတာအဖွင့်အဲ့ဒီအကျမ်းကိုဖွင့်ပေးတဲ့အကျက်ပြတဲ့ကျမ်းမှာဆိုရင်စေတပရိစေတဝန္နနာစိတ်ပိုင်းအဖွင့်ဟာနေတိတာပြီးသွားပါပြီတဲ့စိတ်ပိုင်းအဖွင့်ပြီးသွားပြီ တိကကြောမှာထူးထူးခြားခြားအများကြီးမပါဘူးကောင်းတွေရှုပ်မျက်စိတွေမျက်စိတွေလဲနေတာကပါဠိရဲ့အဲ့ဒီပါဠိမှာပါတဲ့စလုံးသီသီလေးတွေရဲ့ဟောရမအဲ့စလုံးသီသီလေးတွေကိုတက်တဲ့နဲ့တကိုမကြည့်ဖူးကြပါဘူးဒါဘုန်းကြီးတွေတွေ့ပါတော့တကယ်ကို easy going used to ပဲဘာလို့မွေးကလေးကသင်ရတယ်လို့ဖြစ်နေတာကြောင်းတက်ပြီဆိုတာနဲ့အဲ့ဒါကိုလောက်ရတယ်သီသီလေးလည်းရရတယ်ဦးစင်းလို့စောင်းမှလာကြည့်လိုက်ဒါကရေးပြီးသားလို့ခံကောင်းတယ်မှန်ဟိုမှာပြေးပေးဘူးစာအုပ်နှစ်မျိုးယူရတယ်ပါဠိစာအုပ်သိတဲ့ပြီးတော့အဲ့လိုတိတိလေးရေးလို့ရတဲ့စာအုပ်ကသိတဲ့အဲ့ဒီစာအုပ်ထဲကနေအဲ့မှာတိတိလေးလည်းဥထည့်ရတယ်စာအုပ်နှစ်အုပ်ကမှမပေးဘူးစာအုပ်တစ်အုပ်ပဲကမ်းမပေးတယ်အဲ့ဒါကြောင့်ဘုန်းကြီးတွေကအဲ့ဒါကိုကြည့်လိုက်တာနဲ့တန်းသိတယ်နောက်ပိုင်းဆိုရင်အတန်းကြီးလာလေလေအဲ့ဒီတိတိလေးတွေပြောင်းနေလေပဲတိတိရပါလေ definition ဖွင့်ပြတာ dictionary ပဲပါဠိမှာဥစ္စာလို့နားလည်တဲ့စကားလုံးတွေရှိမဲ့ဆိုရင်ထက်အရေးပြရတယ် dictionary တည်ထားတာအဲ့ဒါကိုပျောက်တာများလေလေအဲ့ဒီဘောကစာပိုတက်နေလေပဲမလို့တော့ဘူးဟုတ်တော့မလားအင်္ဂလိပ်စာသင်္ကာသဆိုရင် dictionary လို့ရတယ်အခုစဉ် dictionary လို့တော့ဘာဖြစ်လို့လဲသင်တော့မသင်တော့တော့ပျောက်သွားတာလေအဲ့ဒါကြောင့်လူတွေအနေနဲ့ကြည့်မယ်ဆိုရင်ဒါထူးဆန်းပဲဘုန်းကြီးတစ်ပါးအနေနဲ့ကြည့်မယ်ဆိုရင်ဒါတကယ်ကိုထမင်းစာရေးတော့ပဲဒါကြောင့်မို့လူကတော့ခက်မှာပေါ့တိကကြောကြည့်လိုက်မယ်ဆိုရင်အခုကြည့်လိုက်ဘာများထူးထူးဆန်းဆန်းပါလို့လဲဆိုတော့ထူးထူးခြားခြားဆိုတာသိမပါဘူးပြောလို့ရတယ်ဥစ္စာလို့လှုပ်ထုတ်လိုက်မယ်ဆိုရင်စိတ်ပိုင်းတစ်ပိုင်းကတနည်းလေးပဲရှိတယ်ဘာမှမရှိဘူးဒါပေမဲ့ယူတန်းကြည့်ထားဖို့တော့လိုတယ်ယူတန်းမကြည့်ပဲနဲ့ကတော့အဲ့ဒီသေးလေးတော့ကြည့်ဘာမှအသိမှမဟုတ်ဘူးအခုစိတ်ပိုင်းတစ်ပိုင်းမှာဥစ္စာလို့အပိုင်းဆုံးပါတယ်မှလားပကိန်းနဲ့ပါတာပဲစတိတက်နဲ့ပါတာပဲပြီးရင်ပိုင်ပါသေးတယ်သမုစီတို့ပစ္စည်းကမ္မထအကုန်ပါမလားအဲ့ဒါအားလုံးကိုပြန်ချုပ်ပြီးပြောတဲ့နေရာမှာနားမလည်ဘူးဆိုရင်ဘယ်လိုလုပ်မှာတော့အဲ့ဒါကြောင့်တီကာကျော်အတန်းကယူယူတန်းကိုဖြည့်ပေးတာအသိပေါ်အောင်လုပ်ပေးတာမဟုတ်ဘူးဖြည့်ပေးရုံလေးပဲလိုအပ်ချက်လေးကွက်လက်လေးဖြည့်ပေးတာတကယ်တကယ်အသိပေါ်အောင်လုပ်ပေးမှာကဝီတုတ်ဒီမက်ဝီတုတ်ဒီမက်ကတကယ်ကိုအကျင့်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးပြောပြပေးတဲ့နေရာမှာနှစ်ယောက်မရှိတဲ့စာအုပ်တစ်မျိုးပဲ။ဘာကြောင့်အဲ့ဒါမသိတလဲ။သင်ပြရတာပေါ့။ဒါပေမဲ့အခြေခံမကြည့်ထားပဲနဲ့အဲ့ဒါသွားသိရင်အများကြီးကွာချက်ရှိတယ်။မတူဘူး။လူတွေကလူလူကူကူပဲဝီတိုလီမက်ကိုတက်ကြည့်တယ်။ဥစဉ်တော့ဘုန်းကြီးတွေမှာဆွေးရစကားရှိတယ်။ဝီတိုလီမက်ကိုကြည့်ပြီးတဲ့ဘုန်းကြီးတပါလူထွက်ရင်ထွက်မထွက်ရင်တော့ထွက်တယ်။နှစ်ခုမှတစ်ခုပဲရှိတယ်လေ။လူထွက်တာကြောက်တယ်ဆိုတော့မကြောက်လို့ဆိုတော့ဒီတော့အချင်းတွေအများကြီးကျင့်ပြီးနေရမှာကိုကြောက်သွားရင်လည်းပဲထွက်တယ်။ဘာထွက်တာအဲ့ဒါကြတော့လူထွက်တယ်။အဲ့ဒီကျင့်ကိုသဘောကျပြီးတန်တရာကလွတ်ချင်တယ်ဆိုလည်းထွက်တယ်။ဘယ်လိုထွက်တာလဲ။တော်တယ်ပေါ့။အဲ့ဒီနှစ်ချက်ပဲရှိတယ်တဲ့။ဘာကြောက်လို့အချင်းကအရင်ပြည့်စုံတော့တယ်။ဒါပေမဲ့ပြည့်စုံတော့တဲ့အချင်းတစ်ခုကိုလေ့လာတဲ့နေရာမှာအခြေခံမှမရှိရင်ဘယ်ရမလဲ။ဘုံကြီးတွေဆိုတာကအ ਨੇ ဆုံးဒီစာပေကို7နှစ်လောက်လေ့လာထားတာလေ။လူကမနစ်တနေ့ကမှအပြီးတော့စာမွေပွဲရဲ့အပြီးတော့သင်တန်းရဲ့ပေါ်လာလို့တကယ်ထက်ထက်ဝင်တဲ့အချိန်ကဦးစင်းမှတ်မိသလားဆိုရင်2012နောက်ပိုင်းမှထက်ထက်ဝင်သင်တာပါ2013 2014ကတကယ်ကိုအပြီးတော့ခေတ်စားတဲ့အခြေအနေလို့ပြောလို့ရတယ်အဲ့နှစ်သင်ရုံနဲ့ဝီတိုဒီမတ်သွားသင်ဖို့ကတော်တော်လေးမလွယ်ဘူးကွာမှုကအများကြီးရဲ့အဲ့ဒါကြောင့်ဆင်းလို့ကစဉ်းစားကြည့်တယ်တိကကြောင့်သင်ဘာထူးလဲပေါ့ဒီတန်းကြည့်မယ်ဆိုရင်အကျင့်နေနဲ့ဘာပါလို့လဲအသိနေနဲ့ပဲပါသွားတာဘာကိုဖြစ်ပြီးတာလဲဆိုရင်ယိုယိုတန်းမှာတော့မှမသိတဲ့အချက်တွေကိုတဆင့်စီဖြစ်ပြီးသွားတယ်အဲ့ဆက်ပါလေ gap ကတိတ်မရှိတော့ဘူးအဲ့ဒီလိုပြီးသွားတဲ့ပုံပေါ်တော့တဆင့်တက်မှာဝီဒိုတိမယ်ဒါကြောင့်မြန်မာနိုင်ငံကပြတ်ထက်တဲ့စာတမ်းမှာလည်းပဲတဆင့်စီသွားထားတာကြော်တက်တော့မရတော့ရပါတယ်ဝိတ္တိမဲ့ဖြည့်ခြင်းနဲ့ရတယ်တိကကျော်ဖြည့်ခြင်းနဲ့ရတယ်ဒီမှာ chance ပေးထားတယ်ဒါပေမဲ့တိကကျော်မတက်ဖူးတဲ့ပုံပုံတရားတော်တော်လေးခက်ခဲတာမှန်ပဲဗျာဒါကြောင့်တချို့ဆိုရင်စာတက်ပြီးတော့ဘာဖြစ်လဲမှန်တက်နေတဲ့ပုံပုံလည်းရှိတာတွေ့ခုမှာဒါအခြေခံမကြည့်ဘဲနဲ့တက်သွားမယ်ဆိုတော့ခက်ခဲမှုအများကြီးရှိပါတယ်ပြီးတော့အခုတန်ခါရဲ့ဂုံဘုန်းကြီးတွေရဲ့အလုပ်ကိုလည်းပဲနည်းနည်းလေးစာနာတက်သွားတာပေါ့ငါတို့ကဒီဘက်မှာတစ်ခါလာပြီးဒီလိုကြည့်တာတော့မှမျိုးလုံးတွေဝီလိုဖြစ်နေသေးတာသူတို့ခင်ဗျာတနေ့ မနေ့၄နာရီကနေတော့ည7နာရီထိမောင်းရတယ်။ဒါခွန်ကြီးရဲ့အလုပ်ပဲမစင်းစားနဲ့နားဖို့မစင်းစားနဲ့ဒီကြားတော့နားလို့ထလဲ့ပြီးမှာပဲ။ဒါဥစ္စာတို့ဖြန့်တဲ့ကာလအခုတော့အများကြီးသက်သာပါလေ။ကျန်တဲ့ပုံကိုကြည့်နေဥစ္စာရင်းသနာနေတာပေါ့နော်။ကြောင်းတက်လိုက်ပါလိုက်ဆိုတကယ်တကယ်အဲ့ဒီကိုသွားကြည့်။အခုပြန်ဝင်နေနိုင်တော့ခန္ဓာကမလိုက်နိုင်ဘူး။သူတို့ကခန္ဓာလိုက်နိုင်တဲ့ရွယ်ကိုလက်ခံပြီးတော့အကျိုင်းနဲ့သွားတာမနေ့၄နာရီထစာအုပ်ကြည့်အဲ့ဒါကိုကျွမ်းကျင်အောင်လုပ်အဲ့ဒီမှာစလုံးပြောင်းနေမယ်ဆိုရင်တော့ပြဿနာပဲဘာကြောင့်လဲမကျွမ်းကျင်မဲ့စလုံးပြောင်းနေရင်သူမသိတဲ့အတွက်မိတဲ့အချိန်မှာမရရင်ဘာသာညှိမှလဲဒုစ္စာပဲအဲ့ဒါဘုန်းကြီးရဲ့အလုပ်ဒါကြောင့်မို့ဘုန်းကြီးတွေကိုလည်းပဲစာနာတက်သွားတယ်မင်းတို့မင်းကြီးကြည့်ရလို့ကြည့်ရတက်မယ်ဆိုရင်မြန်မာတွေသိတတ်ဖို့ရှိမှာမင်းတို့မိကဘာကြောင့်မှမကြည်ညိုဘူးတဲ့ဘုန်းကြီးတို့မိမမယူလို့ကိုကြည်ညိုတာရှင်းရှင်းပဲဘာကြောင့်လဲဆိုတော့ तू ဝန်ခံတယ်လေ तू ကဘာကြိုက်တာလဲမိမကြိုက်တာဒါကြောင့်ဘုန်းကြီးတွေဘာလုံးနေလုံးနေတယ်မိမမယူတာကကြည်ညိုစရာတဲ့ဒါမင်းတို့မိရဲ့ကြည်ညိုမှုပဲဒါဥစ္စာလို့ blind faith ပဲပြောဘာပဲပြောဗုဒ္ဓဘာသာကိုနာမည်ခံရတဲ့ပုဂ္ဂိုလ်တွေဘုန်းကြီးကိုကြည်ညိုတတ်ဖို့တော့လိုအပ်တယ်ဗျာဖုန်ကြီးကိုလူနဲ့လိုက်နိုင်တယ်ငါတို့ကဒီလိုလုပ်တာသူတို့ကဒါမျိုးလုပ်ရလားဆိုငါတို့ကငါဘာသီလာပဲရှိတာလေအန္တကောကကြည်ယူစရာတခုဖုန်ကြီးမှာသီလာတွေဒီလိုအများကြီးဆက်ပြီးတော့ဘာဖြစ်လဲဒီလိုမျိုးနှစ်ဘာသုံးဘာကျိုးတာလားပြောနေစရာတော့လားငါဘာတာမှလေးဘာကျိုးနေတဲ့ပုဂ္ဂိုလ်တွေကဟုတ်တယ်မလားအဲ့တော့ကိုလူတွေကလူနဲ့နိုင်တယ်ခက်ကမတူတော့အခုလိုမျိုးစာပေကိုလေ့လာတဲ့အချိန်မှာဒီလိုအသိဉာဏ်တွေကိုရှာဖွေရတဲ့ကိစ္စဒီလိုအသိဉာဏ်မပြောင်းအောင်ဒီစာတွေကိုရေးရတဲ့ကိစ္စကဘုန်းကြီးတွေတော်တော်လေးကိုမလွယ်ဘူးဥစဉ်တော့ကြည်ညိုပြီးကြည်ညိုပြီးမယ်တကယ်ဘုန်းကြီးကိုကြည်ညိုတယ်ဘုန်းကြီးကြည်ညိုတော့ပြန်မဖြစ်တာလေသံဃာကိုကြည်ညိုတတ်သွားတယ်ဒါကြောင့်ဥစဉ်ရဲ့ဘဝမှာဘုန်းကြီးကိုအပြစ်မြင်တယ်ဆိုတာမရှိဘူးဘာဖြစ်လို့လဲသူ့လောက်ကိုသူ့လောက်သူ့ပြစ်ကိုသူ့ခံဒါပေမဲ့လူတွေကအပြစ်မြင်နေရှိတယ်ဗျာဘာမဟုတ်တဲ့အသည့်တစ်ခုနဲ့လိုက်ဝိပန်းတာအသည့်မပြည့်တော့ပဲဗျာဒါဥစဉ်တို့စာပေကိုသင်ပြီးတော့လုံးမြတ်မှုကိုရှာမဲ့ပုဂ္ဂိုလ်တွေသိဖို့လိုအပ်တယ်။မုံကြီးဆရာတော်ကြီးကိုလက်တီဆရာတော်ပေါ်တာပြီးလို့ပဲ။လက်တီဆရာတော်ကစာလေးတကယ်တက်တာ။စာကိုတက်ရုံကစာကိုလည်းရေးခဲ့တယ်လို့အကျင့်ကိုလည်းပြည့်အောင်ဖြစ်ခဲ့တယ်။အဲ့ဒီမှာဆရာတော်ကြီးကိုသူတို့ချင်းချင်းပေါ့နော်။ရှင်ဗျာစာတက်တာသိကောင်းပါလေတဲ့။ကိုတက်တဲ့စာကိုသူများမျှပေးရင်အကောင်းဆုံးတဲ့။ဒါပေမဲ့တဲ့မပြည့်သေးဘူးတဲ့။အဲ့ဒီစာပေနဲ့ပတ်သက်ပြီးတည်တဲ့အသည့်ကိုအကျင့်ဖြင့်မပြောင်းသေးရင်ရှင်ပြဟာဘာမှတုတ်တယ်မရှိမှာမဟုတ်ဘူးလေ။လယ်ရီဆိုင်တယ်။စပါရိုက်တယ်။ပြီးရင်ကြည်တဲ့ထက်တယ်။ကြည်တဲ့ထက်တဲ့စပါမစားတယ်လို့ဖြစ်နေမယ်တဲ့။အဲ့ဒါနဲ့အဲ့ဆယ်ရောကြီးကစနစ်တည်းစကားမပြောဘဲနဲ့တရားကျင့်တာစနစ်ကြတယ်တည်။ရန်တာဖြစ်ဖို့အတွက်။အဲ့ကြောင့်ဝမ်းနေစရာတော့မရှိဘူးပြန်။ဒီလောက်ရှုပ်ရှက်ခတ်နေတဲ့ကဘာကြီးတက်မှနေရင်နဲ့အာယုံပေါင်းစုံကိုယူရင်တရားတစ်ခုရအောင်လုပ်မယ်ဆိုရင်တန်တယ်ဗျအဲ့ဒီလိုပုံကိုစာပြေနဲ့ပိုးချတယ်စာလဲတက်တယ်အကျင့်နဲ့ပြည့်စုံတယ်လို့ပြောလို့ရတဲ့ပုံကိုတရားတော်မှာတကယ်တကယ်လွတ်တဲ့အချိန်မှာစကားတခွန်းမပြောဘူးလေဗျစနစ်တည်းတည်းကျင့်တာဟောရမလားအဲ့ဆိုဥစ္စာတော့ဟိုစာပြေကိုသင်ကြနေတယ်တကယ်ကိုဗုဒ္ဓစာပြေစစ်စစ်ပါပဲလူတယောက်နဲ့ဥစ္စာချစ်ကျူးလို့မဆုံးဘူးတကယ်အမှန်ပြောတာဒါဘုန်းကြီးတွေသင်တဲ့စာမေးပါတိကကျော်ဆိုတာဘုန်းကြီးတိတန့်သင်တဲ့စာအုပ်တစ်မျိုးပဲဒါပေမဲ့လူတွေသင်နေတယ်တချို့တော့အကြံပေးတာပေါ့နော်မြန်မာလူသင်မကောင်းတော့မကောင်းမကောင်းပါလေဒါပေမဲ့ကြည်ညိုအာအဲ့လောက်အပြင်းဘူးဒါကိုခက်ခက်ခက်ခက်လေးလာတာကိုသိရင်သူတို့ဘယ်လိုလေးလာဆိုတာနားလည်းတက်သွားတယ်အဲ့ဆိုရင်အပြစ်သိမမြင်တော့ဘူးအပြစ်မမြင်ပါလေအပြစ်မဖြစ်ဘူးပေါ့ဒါအပြစ်ကိုရှော့ဖို့အတွက်ဘာလုပ်ရလဲကုသိုလ်တွေယူတဲ့ဖြစ်ပါဒါပေမဲ့လုံလောက်တဲ့ဖြစ်တော့မဟုတ်သေးဘူးဦးဇင်းတို့ပြောတဲ့အတိုင်းပဲအချင်းပိုင်းဆံရံကိုမလိုက်သေးသေး၍စာအဆုံးရှိမှာမဟုတ်ပါဘူးပရိယဆိုတဲ့စကားတခုတည်းနဲ့ဘဝမှာရက်နေပဲဆိုရင်တော့အဲ့ဒီဘဝတုတ်တယ်မှုမရှိဘူးတဲ့ပရိယကိုပฏิပတ်ဖြစ်ပြောင်းပြီးတော့ထုတ်ထွင်းသိတဲ့ပฏิဝေဒရာခတ်မဲ့ဆိုရင်အဲ့ဒီဘဝကိုဒီလွန်မြောက်မှုနိဗ္ဗာန်ကိုအချင်းမြွေရောက်သွားမှာပါပဲတဲ့ဒါကြောင့်ဦးဇင်းတို့အခုသင်ပေးတာမှန်တယ်တိကာကျော်ထဲမှာရှိတာတိကာကျော်ထဲမှာရှိတဲ့အတိုင်းပဲဥစဉ်တို့သင်လို့ရတယ်ဒီတက်ပိုပြီးသင်ခွင့်မရှိဘူးဒ တကယ်လို့များနောက်ပိုင်းဝိသုဒ္ဓိမဲ့သင်တဲ့အချိန်များကြုံလာခဲ့မဲ့ဆိုရင်ယူဒန်ရဲ့တိကာကျော်တန်းရဲ့ကိုတထဖူပိသာပုဂ္ဂိုလ်တယောက်နဲ့ယူယူဘေးကနာတဲ့ပုဂ္ဂိုလ်ရှင်ကြည့်တဲ့အချိန်မှာအတိညာချင်းအရန်ကိုဝါနေတာကိုတွေ့ရပါလိမ့်မယ်။အဲ့ဒီပုဂ္ဂိုလ်တယောက်ရှင်ပြီးတော့တရားထိုင်တဲ့အခါမှာဘယ်သူတရားအရင်ရမယ်ဆိုတော့အစဉ်တို့ဖြေထုတ်ပေးစရာမလိုဘူး။ဒါပေမဲ့ငါတက်တယ်ဆိုတဲ့မန်နဲ့ထိုင်တော့ငါကြံခဲ့မယ်ဆိုတော့မမေ့ပါနဲ့။ဟုတ်တယ်မလားကိုတက်တာအားလုံးကိုမေးထားပါတဲ့ဆယ်ရွေးသုံးပါစပီးတိတ်တက်တာပြိကသုံးလို့ဆိုရင်ထုံးလုံးမွေရေလုံးတော့စာတက်လုံးလို့တရားမရတယ်လို့ဖြစ်နေတော့အဲ့နဲ့စာမတက်ပဲနဲ့ရဟန္တာဖြစ်နေတဲ့ပုဂ္ဂိုလ်စီကိုသွားတယ်ရှင်ပြားတဲ့ပြောတို့ပေါ့နော်မေယာကြောင့်ခိုရာကြောင့်နီလန်ကောင်းလေးတွေသင်ပေးပါဆိုတော့ဟိုကပြောတယ်ရှင်ပြားတို့ရှင်ပြားတို့တက်တဲ့စာတလုံးမှမမှတ်မိဘူးဆိုရင်ဒီရောက်ပြောတဲ့တိုင်းလက်ခံရမယ်မမှတ်မိမှလက်ခံရမယ်ရှင်ပြားတို့တက်တဲ့စာကိုမထားခဲ့ဘူးဆိုရင်တော့ဒီရောက်အနေနဲ့ဘာမှသင်ပေးတော့မရဘူးလေအဲ့နဲ့သင်ပေးတယ်နေပြီးနေပါသင်ပေးတဖြည်းဖြည်းနဲ့ရဲရကြလာတဲ့မသိမနာနဲ့ကောင်းပြီလားဘယ်တော့တန်ကဘလို့ခေါ်ထားပါလဲဘုရားဆယ်ရွေးကလမ်းပြီးတော့အဲ့တော့မဆုံးဖြစ်တယ်။ဘယ်တရားမှမမှန်မိဘူးတဲ့။ဟာဘာဖြစ်လို့လဲ။ရှင်ပြားမေးပါဆိုလို့ဒီအာလုံးမေးကြတယ်။အခုရှင်ပြားသင်တဲ့ပฏิပတ်အကျင့်တစ်ခုပဲဒီရောမှန်မိပါလေတဲ့။ဘလောက်ကောင်းလဲ။ဒါကြောင့်အကျင့်ကိုစာနဲ့လမ်းတိုင်းပါလေ။စာကအသိရောင်ပါ။အဲ့ဒီအသိကအကျင့်ဘက်ကိုကုပြောင်းတဲ့နေရာမှာစာသိကိုလုံးဝရှင်မသွားဘူး။ပါကြလို့ဆိုတော့တရားရှိမဲ့အခါမှာဝိတေဝိสารာပီတိဒုက္ခဧကဂတဆိုတဲ့စကလုံးကိုသင်ခက်ဖူးတဲ့ပုဂ္ဂိုလ်တရားဇန်ရက၅ပါးနဲ့ပြည့်စုံပထမဇန်ရတဲ့ဆိုတာကိုသိထားတော့လူဝထူးဆန်းတာပြောတာပါတရားရှိမဲ့အခါမှာဝိတေဖြစ်လေသလားဝိสารာလားပီတိလားဆိုတာကိုသုံးသပ်နေတတ်တယ်အဲ့ဒါဟာစာကကိုယ့်ကိုတတ်သွားတာသမာဓိမရစေဘူးဒါပေမဲ့အဲ့လိုတွေးနေတဲ့အချိန်မှာသမာဓိမရလို့ဆိုရတော့ရတာပေါ့အဲ့ဒီသမာဓိကဇာနာသမာဓိမဟုတ်ဘူးအဲ့ဒါကြောင့်စာကတတ်တဲ့ပုဂ္ဂိုလ်မဖြစ်စေရဘူးစာတတ်တဲ့ပုဂ္ဂိုလ်ပဲဖြစ်စေရမယ်တဲ့တရားထိုင်တဲ့နေရာမှာဝိပဿနာပဲရှူရှူတမထပဲရှူရှူကိုယ်ရဲ့သင်ထားတဲ့စာကိုထိုင်တဲ့နေရာယူမလာပါနဲ့အဲ့ဒီအချိန်မှာသင်ပေးတဲ့ဆရာရဲ့နေကိုပဲယူပြီးတရားရှုမှတ်ပါသူသင်မိတာတမထဖြစ်မဲ့ဆိုရင်တမထပဲဖြစ်ဖြစ်သူကိုပုံအပ်ဖို့သွားလိုက်တယ်ဆိုကြတဲ့ကသူကိုမဝေဖန်ပါနဲ့ဝေဖန်တာနဲ့တရားမတက်တော့ဘူးဘာကြောင့်လဲအရိယပါဝါဒကံတိထိုင်နေတာမို့လို့ပြီးတော့ကိုကယုံလို့အထားပြီးမဲ့သူများကိုပုံကံတယ်လို့လည်းလုပ်ရဘူးဒီဆရာတော်မှဒီဆရာမှတိတ်ကောင်းတာတိတ်မှန်တာတခြားတွေကမမှန်ဘူးလဲမလို့ရဘူးဒီဆရာကမတတ်ပြီပဲဟိုဆရာရဲ့ကံလာတိုင်းလည်းပဲဘာဖြစ်လဲအရိယပါဝါဒကံထိုက်တတ်တယ်အဲ့ဒါဘာကြောင့်လဲဆိုရင်စင်ထားတဲ့စာပေကြောင့်ရှားလာတဲ့ဆိုကြိုးရလတခုပဲဒါကြောင့်တရားရှိမဲ့တဲ့ခါမှာဒါစိတ်ပိုင်းတစ်ခုပဲဦးဇင်းပြောစရာရှိလို့စစ်တသိက်ကိုပကိန်းတော်မှာပြောစရာမရှိတော့ဘူးသူရဲ့လက္ခဏာလေးကိုပြောသွားရုံပဲဟုတ်တယ်မလားအခုက Good Friday လည်းရှိနေတယ်တရားလည်းထိုင်ရမယ်ဆိုတော့ကြုံလည်းကြုံတော့ပြီးတော့လောကုတ္တရာခံလည်းဖြစ်နေတော့လောကုတ္တရာခံဖြစ်နေတဲ့အတွက်တရားရှုမှတ်နေတစ်ချက်တော့ပြောပြလိုက်မယ်နော်ဘာကြောင့်လဲဆိုတော့တရားကိုရှုမှတ်တဲ့ပုံကိုယ်တွေဝိပဿနာဘိုင်းဆိုင်ရာကိုဒီကရှုဖို့ဦးဇင်းတိုက်တွန်းခြင်းပါတယ်သမထလုံးဝမထိုင်တဲ့လို့တော့မဆိုလို့ဘူးဖြစ်နိုင်မယ်ဆိုရင်တမထဖက်ကိုလုံးဝမကူဖို့တိုက်တွန်းခြင်းပါလေ။ဘာကြောင့်လဲဆိုတော့ဒီမိုးဘိုးဆရာတော်ပါဝင်ဆရာတော်ကြီးတွေကတိုက်တွန်းခဲ့တဲ့အထက်မှာတမထမပါခဲ့ဘူးပြန်။ဘာကြောင့်လဲဆိုတော့တမထတွေအချိန်ပေးရင်လည်းဘဝကုံဆုံးသွားမှာဆိုလို့တဲ့။အဲဒါကြောင့်ဝိပဿနာကိုရှုမှတ်မဲ့ပုဂ္ဂိုလ်တွေအနေနဲ့ဘာသိရမလဲဆိုရင်ယုံနံကိုတည်ထောင်ဖို့လိုအပ်တယ်။ပရမတ္တရား၄ပါးရှိတာကိုဦးဇင်းတို့အားလုံးသင်ပေးတာအဲ့ဒါမှာစိတ်89ပါးအဲ့ဒါကနံတရားပဲအဲ့ဒီနံတရားရဲ့သဘာဝကတိတက်တဲ့သဘောကလွယ်ပြီးဘာလုံးမှ မလုပ်ဘူးအာကုသို့လည်းတည်တတ်တယ်ကုသို့လည်းတည်တတ်တယ်တည်တတ်တဲ့အာယုံကိုယူတတ်တဲ့သဘာဝလွယ်ပြီးသူဘာမှမလုပ်တဲ့တော့ကိုယ့်ရဲ့စိတ်ထဲမှာအတိတ်တစ်ချက်ဝင်လာပြီဆိုတာနဲ့အဲ့ဒါကပါခန္ဓာလဲဆိုရင်သိလိုက်ပါဟုတ်တယ်မလားပြီးတော့စေတသိက်ပိုင်းသင်ပြီးသားအဲ့ဒါမှလည်းပဲစေတသိက်က50နှလုံးရှိတယ်50နှလုံးဆုံးတော့အလုံးမလုပ်ဘူးအလုံးလောက်တာကသုံးလုံးတယ်နံပါတ်1သင်ညာသင်ညာကပြဿနာအရှာဆုံးငါမြင်လိုက်တာနဲ့ဘာဖြစ်လဲမှတ်ထားတာကောင်းတယ်မှာတန်းပေါ်တယ်တကယ်ကငါမြင်တာမဟုတ်ဘူးဘယ်သူကအာယုံယူတာလဲဆိုရင်စကုဝိညာဉ်ကအာယုံယူပြီးတဲ့အတွက်သိလိုက်တာသိတာကိုဘာဖြစ်လဲမြင်တဲ့ချိန်မှာဒါပါပဲလို့မှတ်မိတာကသင်ညက်ခန္ဓာဟုတ်တယ်မလားအဲ့ဒီသင်ညက်ခန္ဓာတန်းသွားတာနဲ့ဖြူမဲစသည်ဖြစ်ဖြစ်ထွက်လာတယ်အဲ့ဒါကိုခံစားမှုလို့သူကသုံးတယ်ခံစားဆိုတာလူတွေးသလိုမတွေးနဲ့အတွေးကြုံရခြင်းဆိုတဲ့အဓိပ္ပာယ်ရတယ်ဝေဒနာကလူတွေတွေးတာခံစားတာကောင်းတယ်ဆိုတဲ့ခံစားမဟုတ်ဘူးအာယုံတစ်ခုပေါ်တဲ့အချိန်မှာအဲ့ဒီအာယုံကိုသိခြင်းဟာသင်ညာနဲ့ဝေဒနာအလုံးလုံးလို့ပြီးတော့အဲ့ဒီအာယုံပြောင်းမသွားသုံးတော့တော့အာယုံတစ်ခုပေါ်လာအောင်တွန်းပီးနေတဲ့သဘောပါတစ်ခုရှိတယ်အဲ့ဒါကသင်္ခါရအဲ့ဒါကိုစေတနာလို့ခေါ်ပါတယ်အဲ့ဒီ၄ပါးအဲ့ဒါကစိတ်စေတသိက်နံတရားတက်က၄ပါးဒါဆိုရင်ကိုမြင်တဲ့အချိန်မှာဘာဝင်မြင်မလဲဆိုရင်ရုပ်ကိုမြင်မယ်ရုပ်28ပါးရှိတဲ့အာလောမှတ်စရာမလိုဘူးမြင်ကြနံစာတိနပတ်သက်ပြီးမှတ်ပြဖို့လိုအပ်တယ်ဘာဝင်မြင်မလဲဆိုရင်ဝန်နာဖို့ဘာမှမြင်လို့မရဘူးရူပါရုံလို့ပြောတာပေါ့အဝိနိဘောကရှင်းပါမှာဝဏမပါဘူးလားဝဏဆိုတာမြင်လို့ရတဲ့အရာအလုံးသည်ဝဏပဲဒါဆိုရင်အမြင်ခံလဲပဲယုတ်မြင်တတ်တာလဲယုတ်သိတာကနံငါပါလားဆိုတော့မပါဘူးเนาะဟုတ်ပြီအဲ့မှာဝဏကိုမြင်တဲ့ချိန်မှာတွေ့ရတယ်ပြီးတော့ကန္တကကြော်သွားတယ်တကယ်ကသတ္တအတန်ကိုကြားတာရှိတယ်အတန်ကဘယ်မှာပါလဲဆိုရင်ပထဝီအာဘောဧဇောဝါယောဥစဉ်ပြောနေတာဟိုကအာဝိနိဘောကရရှင်းပါးကိုပြောနေတာเนาะတခြားတော့မတွေ့နဲ့ယုံ28ပါးဆိုမတွေ့ရမလို့ယုံနံကိုခွဲတဲ့နေရာမှာဥစဉ်လိုလက်တွေ့ကြုံရတဲ့ပြဿနာကိုအတိနဲ့ရှင်းဖို့ဘာကိုကြားမလဲဆိုရင်ဝါယောကိုကြားတာဗျစေတသာဝါယောစိတ်ကြောင့်ထွက်လာတဲ့အတန်လဲဖြစ်ကောင်းဖြစ်မယ်သမောဥဒုဇာအဲ့ဒါတတ္တလို့တောင်းတယ်တတ္တဘာလဲလားလေနဲ့လာတာဒါဆိုရင်အဲ့ဒီမှာကြားလာလဲပဲယုတ်ပဲကြားတတ်တာလဲပဲယုတ်ပဲသိတာကနံအဲ့ဆိုရင်ကြားမှာပြောင်းနေတဲ့ဝဏကန္တမှာဘာဝင်လာလဲဆိုတော့တတ္တတစ်လုံးလားတတ္တကဘယ်လာလဲအပေါ်ကပထဝီအာဘောတေဇောဝါယောမှာဝါယောဆင်းလာတယ်ပြီးရင်ကန္တကန္တကနှခေါင်းကယူမှာအဲ့ဆိုအနံ့ရမှာပဲရတဲ့ဟာကယုတ်ယူတာကလည်းသိတာကနံဒါဆိုရင်ယုတ်နံပဲရှိသေးတယ်ဒါကြောင့်မို့ပရမတ်ပေါ်ပြီးညက်ပြောင်းမှာဝိပဿနာဟုတ်တယ်မလားဝိပဿနာအဲ့လိုတွေဒီမခက်တာတော့အမှန်ပဲဗျစမ်းကြည့်ပါပြီးတော့ရတရတကစေဝံနဲ့တွဲနေတာဟုတ်တယ်မလားစေဝံစားတဲ့နေရာမှာဘာကိုစားမှလဲဦးဇင်းတို့ယုတ်ကလွယ်ပြီးစားလို့မရဘူးဘာကလက်ခံပြီးမှလဲယုတ်ပဲဒါစားတဲ့နေရာမှာအတုံးကြတယ်ဒါပေမဲ့သိတာကနံပဲအဲ့ဒီသိတဲ့နံနေရာမှာနံက၄မျိုးရှိတယ်နော်နံ၄မျိုးကိုခွဲခြားပြီးသိဖို့တော့အခက်ခဲတာအမှန်ပဲဗျအားလုံးသိဖို့ဦးဇင်းတို့ပြောရတာအရင်ခဲ့တယ်သိဖို့ဒီနေ့ကထက်ကြည့်လိုက်အရသာထက်လိုက်တာနဲ့ရှင်းတယ်ဆိုရင်ဘယ်နှပေါင်းထွက်သွားလဲမသိဘူးလားမမှတ်ထားဘူးလားမခံစားဘူးလားတိုက်တော့မှမရှိဘူးလားဘယ်နှပလဲနာမည်ခန္ဓာ၄ပါးစုံထွက်သွားတယ်ဒါဦးဇင်းတို့ဉာဏ်ကအရင်နေတာမို့လို့ရှင်းတယ်ဆိုတဲ့တစ်ချက်ပဲသိလိုက်တယ်ရှင်းတော့မမှတ်ထားပဲနဲ့ရှင်းတော့သိစရာအကြောင်းမရှိဘူးရှင်းတော့ခံစားလို့လည်းမရဘူးဒါနဲ့မို့ဆရာတော်တွေကလွယ်လွယ်ကူကူနဲ့ယုံနံနှစ်ပါးကိုပဲပြောခဲ့တာဆိုပါစို့လမ်းလျှောက်တဲ့အချိန်မှာထိတယ်။ထိ
ထိတဲ့တည်းမှာဝဏ္ဏကန္တရတအဲ့တော့ပါလားပါဘူးပထဝီတည်းမှာပါနေရတယ်ထိလို့ရတဲ့အရာလုံးဒီကာယပဲအဲ့ဆိုရင်ထိခံလဲပဲယုတ်ထိတတ်တာလဲယုတ်သိတာလားဒါဆိုဆိုတော့တနေ့တနေ့မှာတနေ့ဆိုဝေးပါလေဗျာကော့ဖရိုက်ဒေးမှာတရားစထိုင်တော့မဲ့ပုဂ္ဂိုလ်တွေဟာတနေ့မှာစစ်ကြည့်လိုက်ခန္ဓာထဲကလွယ်ပြီးစိတ်ကိုအပြင်မပို့ကြပါနဲ့တရားထိုင်တဲ့ပုဂ္ဂိုလ်ရဲ့အသိဆုံးရှောက်တဲ့ပုဂ္ဂိုလ်ရဲ့အသိဆုံးထိုင်တဲ့ချိန်မှာစိတ်ကအပြင်ထွက်နေတယ်ရှုစရာကိုအပြင်မှာမရှာပါနဲ့ရှုစရာအားလုံးကဣဇတအတွင်းကိုရောက်လာနိုင်မယ်မပူနဲ့ဆိုပါစို့အတွေးရောက်တယ်အဲ့အတွေးကအပြင်ကနေပြီးလာတာမှန်တယ်ဘမပေါ်လာလဲဒါဆိုရင်လာရကိုရှုမှလားပေါ်ရရှုမှလားအဲ့ဒါဝိပဿနာပဲဝိပဿနာရဲ့လောက်ကလာတဲ့နေရာကိုလိုက်ဖို့မဟုတ်ဘူးပေါ်တဲ့နေရာကိုရှုဖို့ဒါပေမဲ့မျက်စိမိတ်ထားတဲ့ပုဂ္ဂိုလ်တရားရူပါယုံပေါ်မပေါ်မပေါ်ဘူးဒါပေမဲ့သတ္တယုံပေါ်မပေါ်ပေါ်တယ်သတ္တယုံပေါ်ပြီဆိုရင်ပေါ်ရကိုရှုမှလားလာရကိုရှုမှလားဒါပေမဲ့ဘာကိုရှုရလဲအဲ့ဒါသွားတာပဲအဲ့ဒါကိလေသာကြောင်းဝင်တယ်ခေါ်တာကိလေသာဝင်လို့မရအောင်စိတ်ကိုခန္ဓာမှာပဲကပ်ထားတယ်ရူပခန္ဓာလူရသတ်မှတ်ထားတဲ့ရူပခန္ဓာဆိုတဲ့ဒီခန္ဓာကိုယ်ထက်ကနေပြီးတော့လုံးဝပြင်ထွက်ခွင့်မပေးပါနဲ့အဲ့ဒါမှပေါ်တဲ့အရာအလုံးကိုထင်ရှားတဲ့အတိုင်းရှုမှတ်လိုက်အောင်ပဲဝေဒနာထင်ရှားတဲ့ရင်ဝေဒနာရှုမှတ်လိုက်ပါဒါရုပ်ပဲဒါနာမ်ပဲလို့သွားမခွဲနဲ့အောင်အဲ့ဒီခွဲတဲ့ဆင်ကနည်းနည်းမြင်လာနိုင်မယ်ဒါဆိုရင်မှတ်သားတာထင်ရှားရင်မှတ်သားတဲ့နည်းပတ်သက်ပြီးရှုလိုက်ပါဟုတ်တယ်မလားသီးတာထင်ရှားရင်သီးတာနဲ့ရှုလိုက်ပါဆိုပါစို့နာရာကျင်တာနဲ့ပတ်သက်ပြီးတကယ်တကယ်ပရမတ်မှာနာတဲ့ရုပ်ကျင်တဲ့ရုပ်ဆိုတာမရှိဘူးဘာပဲထင်ရှားရလဲဝေဒနာထင်ရှားရင်ဝေဒနာပဲရှုမှတ်လိုက်ပါအဲ့ဒီချိန်မှာအေယာကောအောင်မှာထိုင်နေပြီဆိုရင်လေတိုက်လို့အေးတယ်။ပါတင်ရှာတယ်။ဝေဒနာထင်ရှားလာပြီ။ဒါကရုပ်ပဲဒါနာမ်ပဲသွားမလို့နဲ့။ဒါပထဝီဒါအာဘောဒါတေဇောဝါရောသွားမလို့နဲ့။အဲ့ဒီအလုပ်ကိုလုပ်မဲ့စဉ်မဟုတ်သေးဘူး။ပေါ်တဲ့ထဲမှာထင်ရှားတာကိုပေါ်မှတ်သားတာထင်ထင်ရှားရှားပေါ်ရင်မှတ်သားတာကိုရှုချလိုက်။အဲ့ဒါကသင်ညက်ခန္ဓာကိုရှုခြင်းအေဒါပူဒါနာဒါကျင်နာနဲ့ပတ်သက်ပြီးရှုမယ်ဆိုရင်ဝေဒနာဝေဒနာဝေဒနာလို့ရှုမှတ်လာပြီးတော့တချို့အာယုံတွေနဲ့ပတ်သက်ပြီးသိတာတွေပေါ်တယ်ဒါလည်းငါသိတယ်ဟောလည်းငါသိတယ်တကယ်တကယ်ငါမဟုတ်ဘူးဘာသိတာလဲစိတ်ကသိတာဒါကြောင့်သိတယ်သိတယ်သိတယ်သိတာဟာနှစ်မျိုးရှိတယ်ကောင်းတာသိတာရယ်ဆိုးတာကိုသိတာရယ်ကောင်းတာသိတာတသက်ဆိုးတာသိတာတသက်သိတာဟုတ်ကောင်းတာရောဆိုးတာရောပါသိတာဒါဆိုတရားရှုမှတ်တဲ့ခါမှာအတွေ့တွေဝင်တယ်အဲ့ဒီတွေ့ရခေါင်းမှာပေါ်တယ်ဗောလူရပြောဆိုရင်တကယ်ကစိတ်မှာပေါ်တာအဲ့ဒါကိုသိနေခြင်းကြိုက်တယ်ကြိုက်တယ်ကြိုက်တယ်မကြိုက်ဘူးမကြိုက်ဘူးကောင်းတယ်ကောင်းတယ်မကောင်းဘူးမကောင်းဘူးစသည်ဖြင့်အဲ့ဒါသိနေခြင်းဟာပါခန္ဓာဝေညာနဲ့ခန္ဓာအဲ့ဆိုရုပ်ခန္ဓာရှုအရန်ကိုရှာသွားတာပါကြောက်လေအာယုံနဲ့ပေါ်တာမှန်တယ်လေအဲ့ဒီအာယုံကိုကိုသွားမကတ်ဘူးလေဟုတ်တယ်မလားပေါ်လာတဲ့အရာအလုံးကိုမှတ်တဲ့နေရာမှာကိုနဲ့ထင်ရှားရင်ကိုကိုရှုချလာဆိုပါစို့လမ်းလျှောက်တယ်လမ်းလျှောက်ရင်ပါထင်ရှားတယ်ကိုထင်ရှားတာပဲလှုပ်ရှားမှုအရာအလုံးစိတ်ကလှုပ်ရှားတာမဟုတ်ဘူးစိတ်ကမှတ်သားတာခံစားတာသိတာပြီးတော့လှုပ်ရှားနိုင်အောင်တွန်းကန်ပေးတာတွန်းကန်ပေးဆိုရုံနဲ့တော့သွားမယောနဲ့ဟုတ်တယ်မလားရုပ်ရဲ့သဘာဝကလှုပ်ရှားတဲ့အရာအလုံးစားတယ်သွားတယ်လာတယ်ကြည့်တယ်အဲ့ဒီအရာအလုံးဟာရူပခန္ဓာရုပ်တရားဒါဆိုစားဖို့ယောဂီတယောက်ကစပွဲမှာထိုင်လိုက်ပြီးဆိုတာနဲ့ဘာဝတိကရှုရမှာလဲပါဇက်တော့အစာမရောက်ရင်ဘာဝတိကရှုမှာလဲရုပ်ကိုဒီကရှုကိုင်းတယ်ကိုင်းတယ်ကိုင်းတယ်မြင်တယ်မြင်တယ်မြင်တယ်ဟုတ်ရမလားအဲ့ဆိုရင်ပါဇက်တဲ့ကိုရောက်ပြီဆိုရင်အရသာထင်ထင်ရှားရှားပေါ်ရင်ပါရှုမှလဲ
ထင်ရှားတာကိုပဲရှုရမှာနော်အရာသာထင်ရှားရှားကိုကြိုက်တဲ့အရာသာတစ်ခုတွေ့မယ်အဲ့မှာချင်းလေးကြိုက်မယ်ဆိုရင်ချင်းချင်းလေးနဲ့ကြုံမှာပဲချိုချိုလေးချိုချိုလေးတွေ့မှာပဲအဲ့ဆိုရင်အဲ့ဒါကထူခြားလာတာပါလေဝေဒနာနော်ဟုတ်တယ်မလားဒါကြောင့်ကြောက်ခက်ကံပြီးလည်းပဲထင်ရှားတယ်အဲ့ဒါလည်းပဲဝေဒနာဒီထက်ပိုပြီးမမှတ်နဲ့အဲ့ဒီမှာတခုဆရာတော်တွေပြောတဲ့အထက်မှာတရားရှုမှတ်ပုံလေးပေါ့အဖြစ်တဲ့အပြည့်ကိုအိုင်စိုက်ပြီးရှုပါဝင်ထွက်ကိုရှုနေတဲ့ပုံကိုတရားဝင်တဲ့ချိန်မှာရှိသေးလားဒါဆိုရင်ဝင်လာတာကိုဘယ်မဆိုင်နဲ့ပြတ်သွားတာကိုကြည့်ဆိုင်ဒါအိန္ဒြေထက်ကြောင့်တခုလေစံပြီးရှုကြည့်ပါတကယ်ကိုလွယ်ကူတယ်ဗျပြက်တာကိုအာယုံဆိုင်ပြီးရှူတဲ့ပြက်တယ်ပြက်တယ်ဆိုတာအဲ့ဒါဘယ်ဉာဏ်တိပြက်တက်လဲဆိုရင်ဘင်္ဂဉာဏ်တိပြက်သမတနာဉာဏ်ကုတရဗျာဉာဏ်ဘင်္ဂဉာဏ်တော်တော်ကောင်းတဲ့နေလမ်းပဲဗျဉာဏ်စဉ်ကိုကြော်ပြီးခြားတဲ့နေရှိနေတယ်ဗျသမတနာဉာဏ်မလိုဘူးကုတရဗျာဉာဏ်မလိုဘူးဘာကိုစောင့်ကြည့်ရမလဲဆိုရင်ဘင်္ဂအပြက်ကိုစောင့်ကြည့်ပါတဲ့ဝင်ထွက်မှာကြည့်လိုက်တကယ်ကိုအပြည့်အစုံတွေ့တယ်မယ်ပြည့်ပြီဆိုရင်မရှိတော့ဘူးနောက်ထပ်အစာထိုးတယ်အဲ့ဒီအစာထိုးကလည်းပဲပြည့်တယ်မယုံရင်စမ်းကြည့်အဲ့ဒီအပြည့်ကိုအာရုံစိုက်တာများလာရင်တမန်ဒီအာကောင်းတယ်ဗျစမ်းကြည့်ပါအဲ့ဒါဝိပဿနာပဲဘာမှမဟုတ်ဟုတ်တယ်မလားအဲ့ဒါမျိုးစမ်းကြည့်အဲ့ဒါကိုစမ်းတာများလာရင်အပြည့်တွေးတာများလာတယ်အပြည့်တွေးပြီဆိုမှတော့ဖြစ်ရှိနေလို့ပေါ့ဒါဆိုရင်ဖြစ်ပြက်ကိုတွေ့ရင်ဘူတယံဘယညံပြတ်တက်သွားတယ်ဟုတ်တယ်မလားတော်တော်လေးအဝစီအကောင်းနဲ့ရှုမှန်လေးပါပဲစမ်းကြည့်ပါဒါဥစဉ်တို့ကြုံလုံးလေးတစ်ခါနဲ့ပြေးလိုက်တာတမက်တဖို့ရဖို့မခက်ဘူးတဲ့တမက်တဖို့ရဖို့အတွက်ရှုမှန်တာခက်နေတာအဲ့ဒါတစ်ချက်မှန်သွားရင်မက်ကစံနဲ့မတူဘူးဗျပင်ကညံပြီးအပြက်တသက်မြင်ပြီးရင်တက်တက်သွားလို့ရတော့နုလုံးမတီးတက်သွားနိုင်တယ်ပြောရင်သာကြာတာလေမတမကြောက်ဘူးอ่ะအရင်ကြီးမကြဘူးတဲ့ဒါကြောင့်အာရုံစိုက်ပြီးတော့ရှုမှတ်ကြဖို့တိုက်တွန်းလို့ပါတယ်ဘာကြောင့်လဲဆိုတော့ဘယ်သူမှပင်စာနန္တရားကံကိုကျွလွန်ထားတဲ့ပုဂ္ဂိုလ်မပါဘူးဗျအဲ့တရားရှုမှတ်တဲ့အခါမှာယုံကြည်မှုတစ်ခုထားတာငါတရားရဖို့ရမယ်ရနိုင်တယ်လို့တွေးနေစရာမလိုဘူးတရားရဖို့ရမယ်ဆိုတဲ့အသည့်နဲ့အပြည့်ကိုအဓိကအာရုံစိုက်ပြီးရှုတဲ့ပြီးတော့လေးလေးစားစားရှုပါလေးလေးစားစားဆိုတာကမမြန်စေနဲ့မနေစေနဲ့လမ်းလျှောက်တဲ့နေရာမှာလည်းပဲကျန်ပါတဲ့ပုံကိုလို့မရှောင်ပါဘူးတဲ့အာရှိတဲ့ပုံကိုလျှောက်တဲ့ပုံစံကမြန်တယ်အပြက်တဲ့ပုံကိုလို့ရှောင်းတဲ့မျက်စိကြည့်တဲ့ချိန်မှာလည်းပဲမမြင်တဲ့ပုံစံနဲ့နေတဲ့နားကြားတဲ့ချိန်မှာလည်းပဲမကြားတဲ့ပုံစံနဲ့နေတဲ့အဲ့ဒါကတရားကိုရားလွယ်စေတဲ့အချက်တစ်ချက်ပါပဲတဲ့အဲကြောင့်ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုတဲ့ခန္ဓာ၅ပါးထဲမှာတစ်ပါးပါးကိုပေါ်အောင်ရှုရင်ရှုသမောဟောနံသမောယုတ်ပဲရမဲ့ပေါ်ပေါ်ဧကောဓမ္မတရားတစ်ခုမှာအနေစာဒုက္ခအနတ္တဖြစ်ပြည့်မြင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကတရားထူးရမှာပါပဲတဲ့ဘာမှခက်ခဲတဲ့အရာတော့မဟုတ်ဘူးယုံကြည်မှုရှိဖို့ရယ်သန့်ရှင်းတဲ့စိတ်ရှိဖို့ရယ်ဖြစ်တိုင်းသိနေဖို့ရယ်ဝိပဿနာရဲ့အလောက်ကအသိအလောက်တည်တဲ့လုံမဟုတ်ဘူးပြီးတော့လိုက်ရှုနေရတဲ့လုံမဟုတ်ဘူးပေါ်လာတဲ့ဟာကိုရှုဖို့ဟိုနာမရှာဒီနာမရှာလိုက်ရှာစရာမလိုဘူးအတိရှိတဲ့ပုဂ္ဂိုလ်ကအာယုံဖတ်သားလာတိုက်ပြီးဆိုတာနဲ့ဝေဒနာပေါ်ဖို့ပုံမှာပါပဲဖတ်သားပြီးစရာဝေဒနာပဲဘာမှညစ်လို့မရဘူးအဲဒါကြောင့်ဝေဒနာနဲ့ရှုမယ်ဆိုရင်လည်းရတယ်အဲ့ဒီချိန်ကမျက်စိပိတ်ထားတဲ့အချိန်မျက်စိပွင့်ပြီးဆွမ်းကြောက်သွားတဲ့ချိန်လမ်းလျှောက်တဲ့ချိန်မှာကာယနဲ့ရှုလမ်းတယ်လမ်းတယ်လမ်းတယ်ပြီးမှဘာဖြစ်လဲ ကြွားတယ်ချားတယ်ကြွားတယ်ချားတယ်ပြီးမှကြွားတယ်လှမ်းတယ်ချားတယ်ကြော်ပြီးမလုံနဲ့ပို့ပြီးမလုံနဲ့เนาะပထမဆုံးဘာလို့ออกมาလဲလှမ်းတယ်လှမ်းတယ်လှမ်းတယ်အဲ့ဒါပထဝီဓာတ်ကထိနေတယ်ဘာနဲ့ဘာရှုပေးလဲဆိုရင်ဘာနဲ့ဘာရှုပေးရလဲရွေးလို့ရတာတေရောနဲ့ဝါယောဗျာတေဇောနဲ့ဝါယောကပေါ်ပါစေတယ်ပထဝီနဲ့အာဘောကလေးလံစေတယ်ဟုတ်တယ်မလားဒါဆိုရင်ခြေတော်ကြီးမလာတဲ့ချိန်မှာကြွတ်တက်လာတာဘာကြောင့်ပေါ်တာဝါယောနဲ့တေဇောလေးတာကပထဝီနဲ့အဲဆိုရင်ငါဆိုတာရှိမရှိပါရီလောက်ညာလဲဓာတ်ကြီးလေးပါလက်ပတ်နေတာအဲ့ဒီဓာတ်ကြီးလေးပါဘာကြောင့်ဆိုရင်စိတ်ကြောင့်အကြောင်းကြောင့်ရှောင်းခြင်းတဲ့စိတ်ကြောင့်ရှောင်းမှုပေါ်လှမ်းခြင်းတဲ့စိတ်ကြောင့်လှမ်းမှုပေါ်အဲ့ဆိုရင်ငါမရှိယုတ်နံသာရှိဆိုတဲ့အတိတ်တစ်ချက်ရလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်သည်သုလသောတာပန်တဲ့ညွှန်လင်းပါလို့စဉ်းလို့ဒီ Good Friday မှာထိုင်မဲ့ပုဂ္ဂိုလ်တွေဦးဇင်းတို့ကြောင်းမှလည်းပဲတရားစခန်းရှိပါတယ်ဟုတ်တယ်မလားတခြားတခြားနေရာမှာလည်းပဲရှိကြပါတယ်ဒီတစ်ခါတည်းနဲ့ကြားသွားမဲ့ဆိုရင်တော့အတန်ဆုံးပေါ့လေတရားတွေကနေရာတိုင်းမှာရှိနေပါတယ်အခုသင်တဲ့ထက်မှဆိုရင်အာဟုသူစိတ်လည်းသင်ထားပြီးသားအဲ့ဒါမှအမြင့်ဆုံးဖြစ်တဲ့လောကုတ္တရာစိတ်လောကုတ္တရာစိတ်မှာနောက်တစ်ဆင့်တက်ပြီးတော့ဇန်နဲ့ရှုတဲ့လောကုတ္တရာစိတ်ကိုပါဦးဇင်းတို့သင်ထားပြီးသားဆံမရပြီမဲ့ကံတွေကိုရှုလို့ရတယ်ဖြစ်ပျက်ကိုသာမြင်သွားခက်မဲ့ဆိုရင်မဟုတ်ဆရာတော်ကြီးပြတဲ့နေတဲ့ဆိုရင်အိသဝတသင်္ခါရပဲပြတဲ့အရာလုံးဟာသင်္ခါရသင်္ခါရဆိုရင်အစာထိုးတာတလန်ပြီးတလန်သွားတာကိုကအပြက်ပြီးပြက်မြင်ပြီးမြင်တာကပြက်ပြီးပြက်အဲ့ဒီနေရာမှာတန်တတိဆိုတဲ့အစင်ကအစားထုတ်လိုက်တာမို့လို့ပြက်တာကိုမထင်နိုင်ဘူးတဲ့ဒါနဲ့အနေစာသိသင်္ခါရပဲသဘောပေါက်လားမသိဘူးဦးဇင်းတို့ရှူရှိုင်းဟောရမလားရှူတဲ့ချိန်မှာရှူတယ်လို့သိတာနဲ့ရှိသေးလားပါပေါ့ပါလေဦးဇင်းတီးလိုက်ပြီဆိုတာနဲ့ပြန်ထွက်လာတယ်။တီးလိုက်တဲ့ချိန်မှာဝင်တာရှိသေးလား။အဲ့ဒါအနေစာပဲ။ဒါပေမဲ့မပေါ်လာလေ။အထွက်ပေါ်တယ်။အဲ့ဒါသင်္ခါရပဲ။ဒါဆိုရင်အထွက်ကိုတီးလိုက်တဲ့ချိန်မှာအထွက်ရှိသေးလား။ဘာပြန်ပေါ်အဝင်ပေါ်။ဒါဆိုရင်အနေစာသင်္ခါရအနေစာသင်္ခါရရှိတယ်။ဒါကြောင့်အနေစာဝတ္တသင်္ခါရသင်္ခါရသဘောတရားအလုံးဝအနေစာအနေစာနေရာမှာသင်္ခါရနဲ့အစာထုံးနေလို့လူတွေကတရားမရတာ။ဟောင်းတယ်ပိန်တယ်စကားနဲ့လို့ခုကြည့်တာ။ဟောင်းတာနဲ့ပိန်တာတခြားစီ။ဟောင်းတယ်လို့ပြီးတဲ့ချိန်မှာမြန်တယ်ရဲမြန်တယ်။ဒါဆိုရင်ဘာနဲ့အစာပြန်ထိုးတာလဲဆိုရင်ဖောင်းဆိုတာနဲ့ကိုတိတာနဲ့ပိန်တဲ့အစာထိုး။ဒါဆိုရင်ဖောင်းကပြက်ပိန်ကသင်္ခါရ။ပိန်လို့တိတာနဲ့ဖောင်း။အဲဆိုရင်ပိန်ကအနေစာဖောင်းကသင်္ခါရဒါမုတ်ကိုဆရာတော်ကြီးဝိပဿနာရှုမှတ်တဲ့နေ့ဒါဆိုရင်တဏှာမေတဏှာလှမ်းတဲ့နေရာမှာပထမလှမ်းဒုတိယလှမ်းပထမလှမ်းလို့သိလိုက်တဲ့ချိန်မှာဒုတိယကစလှမ်းနေပြီပထမလှမ်းရှိသေးလားမရှိခြင်းကိုအနေစာဒုတိယလှမ်းစတာနဲ့သင်္ခါရသင်္ခါရကဘာဖြစ်မလဲအနေစာပဲဒါကြောင့်မို့အဲ့ဒီနေရာမှာအစာထိုးတာကိုသိရင်တဲ့ဖြစ်ပျက်ကိုမြင်နေတယ်ဗျခြေလှမ်းမို့လို့လူလူကိုသိတာသူကအလေးကြီးနဲ့သွားနေရတော့စိတ်တွေဖြစ်ပြီးပြက်အစာထိုးတာကိုမသိလို့တရားမရတာပါတဲ့ဟုတ်တယ်မလားအဲ့ဒါတရားရှုမှတ်ပုံပေါ့နော်တက်ကရဒိဋ္ဌိကွာပုံကတော့ပြောမှာနည်းနည်းလေးရှည်သေးတယ်မပြောတော့ပါဘူးမပြောချင်လို့မဟုတ်ဘူးတက်ကရဒိဋ္ဌိကွာထားရင်လည်းပဲမဲ့ဘောကနီးတယ်တဲ့တက္ကဒိဋ္ဌိက20တောင်ရှိတယ်အဲ့20ကိုခွာလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကမဲ့နဲ့အနည်းဆုံးတရားကိုရောက်သွားပြီတဲ့ဟုတ်တယ်မလား ။ဘာပဲပြောပါဒီလောက်ဆိုရင်လည်းပဲတရားရှုမှန်ဖို့တဲ့ပုဂ္ဂိုလ်တွေဆိုတော့အရင်ကြီးဝိမံမထင်ပါဘူး။မရသိရင်ဘာဖြစ်လဲ။ရဖို့အတွက်ဆိုနေတာပေါ့နော်။ဟုတ်တယ်မလား။တကယ်လို့ဘုရုံးနေရှိနေတာပဲဟုတ်တယ်မလားတက္ကရာဒိဋ္ဌိ20ကွာပုံ4ကိုကြုံရင်တော့ပြောဖြစ်အောင်မှာပါเนาะဒါဆိုရင်ဒီနေ့ဦးဇင်းတို့စိတ်ပိုင်းပြီးသွားပြီစိတ်ပိုင်းနဲ့မှနောက်ဆုံးဖြစ်တဲ့သောတာပန်တိမေသောတာပန်တိဖို့စသည်ဖြင့်သူသွားတဲ့အချိန်မှာအရတမေအရတဘုဒ္ဓသွားထားတယ်အဲ့ဒါကိုရှုတာသမတိတ္တဝါဆိုတဲ့အတိုင်းအိဋ္ဌာဒုက္ခအနတ္တနေနဲ့ရှုတဲ့အတွက်ရလာတဲ့ဉာဏ်ပါယောဂီတို့ရှင်များအားလည်းပဲမိမိတို့အာလာချင်းများမှာကာမစိတ်ကိုအနေစာဒုက္ခအနတ္တနေနဲ့ရှုပြီးတော့ဖြစ်ပျက်ကိုမြင်အနုလောမဉဏ်ထင်းနဲ့ကောဋ္ဌဝဉ္ဉဏ်ကိုရမဲ့ဉဏ်ပုံဉဏ်ပေါ်ပြီးတော့အရိယာသူတော်စင်များဖြစ်ကြပါစေကုန်တည်း